Welcome to the Voice of America in Burmese.
Mingla Shire Mene Kema, Torashin Bong Kuyo Siba, Chilin Chamye Jabalikna, Yu American Diana Town Sashikune Zolan Sangaye, Danelani Mene Ken, Season Ego, Washington DC Murogani, Lainumita Nasali, Lize, Nazet Tugani, Daya Tin Sanidalo, Vue Facebook Saminagaba, Daya Tolin Bini Balikna.
ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါမင်္ဂလာပါရှင်ကျွန်မခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကြည့်ကြတဲ့အတူကြီးညာပေးမှာပါအမေရိကန်နိုင်ငံတွင်းကိုတရားမဝင်ရောက်လာသူတွေကိုတရားရုံးအမှုရင်ဆိုင်တာတွေမလုပ်ဖက်နဲ့ချက်ချင်းပြန်ပြီးပို့ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်စင်ကာပူမှာကျင်းပတဲ့အမေရိကန်ရဲ့မြောက်ကိုရီးယား
EU ဥရောပသမဂ္ဂကအရေးယူဖို့လှုပ်လာရတာကဘာကြောင့်ပါလဲ
။ဘူးတင်းစင်ခစ်တုံးကတော့ EU အနေနဲ့မြင်တာကတော့အပြောင်းလဲတကယ်ဖြစ်လာပြီ။ဒီမိုကရေစီဖက်သွားနေပြီ။
ဥရောပမြန်မာအရေးလှုပ်ရှားသူဦးဟန်ရောင်ဝေပြောကြားသွားတာပါဒီအကြောင်းနဲ့အတူမြန်မာဒီမိုကရေစီရာဆွေးနွေးကမြန်မာပြည်မှပြည်စာများနဲ့ပြည်တွင်းသတင်းသုံးသပ်ချက်ကမ္ဘာတစ်လွှာထူးခြားဆန်းပြသတင်းအစီအစဉ်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
အမေရိကန်နိုင်ငံတွင်းကိုတရားဝင်ဝင်ရောက်လာသူတွေကိုတရားရုံးအမှုဖွင့်ရင်ဆိုင်တာတွေတရားသူကြီးဆုံးဖြတ်ချက်ချတာတွေမလုပ်ဖက်နဲ့ချက်ချင်းပြန်ပြီးပို့ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဒီတရားဝင်လာရောက်သူတွေနိုင်ငံတွင်းချူးချော်ဝင်ရောက်တာကိုခွင့်မပြုနိုင်ဘူးလို့သူ့ရဲ့ Twitter စာမျက်နှာကနေရေးခဲ့တယ်လို့အခုဖြစ်နေတဲ့စနစ်ကအမေရိကန်ရဲ့ကောင်းမွန်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့တရားဥပဒေစိုးမိုးမှုကိုလေးစားမှုမရှိဘဲစိန်ခေါ်နေတယ်လို့လည်းရှိပါတယ်။အမေရိကန်လူမှုကြီးကြပ်ရေးဥပဒေကိုကဘာတဝမ်းကလောင်ရဲရဲနေကြပြီးဒီလိုတရားဝင်ဝင်ရောက်လာသူတွေဟာအမေရိကန်နိုင်ငံထွင်းမှာတရားဝင်နေနိုင်ဖို့အတွက်နှစ်ပေါင်းများစွာတန်းစီဆောင်နေကြသူတွေအားလုံးအတွက်တိတ်ကိုမတရားရာရောက်နေတယ်လို့လည်းသမ္မတကပြောပါတယ်။မက္ကဆီကိုနဲ့အလဲပိုင်းအမေရိကန်နိုင်ငံတွေအပြင်တခြားကမ္ဘာနေရာအနှံ့ပြားကစီးပွားရေးခွင့်လန်းပိုကောင်းမွန်အောင်လုပ်ဖို့အမေရိကန်နိုင်ငံနဲ့ထွက်ပြေးခလုံးသူအများပြားကိုအမေရိကန်ပြည်ထောင်စုကတရားရုံးတွေမှာကြားနာပြီးနေခွင့်ပေးခဲ့တာနှစ်ပေါင်းများစွာရှိနေပါပြီ။အခုလူလွန်မှုကြီးကြပ်ရေးဆိုင်ရာတင်းဝင်းလုပ်ငန်းဆောင်ဆောင်တက်ဖို့အတွက်တမရထရမ့်ရဲ့တင်းမာတဲ့တောင်းဆိုမှုကလွှတ်တော်မှာအခြေခံဖြစ်ဖို့ရှိနေပါတယ်လွှတ်တော်ဟာအမေရိကန်လူဝင်မှုကြီးကြပ်ရေးမူဝါဒပြောင်းလဲဖို့အတွက်မလုံနိုင်တဲ့နှစ်နဲ့ချီရှိနေပြီဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေကိုလည်းမထုတ်ပြန်နိုင်ပဲဖြစ်နေပါတယ
်ဒူရကီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့တမရရွေးကောက်ပွဲမှာသူနိုင်ရတယ်လို့တမရရီချစ်တိုင်အာရဝန်ကပြောတယ်လို့သူ့ရဲ့ AK ပါတီနဲ့မဟာမိတ်တွေလွှတ်တော်အမတ်နေရာအများစုကိုနိုင်ရတယ်လို့လည်းပြောပါတယ်အဲ့မဲ့လေအဓိကတိုက်ခံပါတီကတော့သူတို့အရေးနေနေဆိုတာကြေညာဖို့တိတ်ဆောသေးတဲ့အကြောင်းနဲ့သမရအာရဝံဟာဇူလိုင်လ10ရက်နေ့မှာဒုတိယကြော့မဲပေးပွဲမလုပ်ရဘူးအတွက်ရဖို့လိုအပ်တဲ့မဲရည်အတွက်50ရာခိုင်နှုန်းကိုမရဘူးလို့ယုံကြည်တဲ့အကြောင်းပြောပါတယ်။သမရအာရဝံကတော့သမရနဲ့အုပ်ချုပ်ရေးဆိုင်ရာတာဝန်တွေကိုထမ်းဆောင်ဖို့အတွက်လူထုကကျွန်တော်တို့ကိုတာဝန်ပေးလိုက်ပါပြီ။မဲရက်လက်တွေကိုလွှတ်မှုဖို့ဘယ်သူမှမကြိုးစားဘဲသူတို့ရဲ့မအောင်မြင်မှုကိုဖုံးကွယ်ဖို့ဒီမိုကရေစီကိုထိခိုက်အောင်မလုပ်ကြဘူးလို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးအစ္စတန်ဘူးမြို့မှာမိန့်ခွန်းတော်တစ်ခုပြောရင်ထည့်ပြောသွားပါတယ်။သမ္မတအာရိုဘန်ကကာလာဒါစီကြိုးစားလာပြီး2019ခုနှစ်လူထုဆန္ဒခံယူပွဲမှာဒူရီမဲဆန္ဒရှင်အကြီးအတွက်အနေငယ်အသာနဲ့ထောက်ခံမှုရထားတဲ့အာနာပူကြီးတဲ့သမ္မတယာရုအတွက်တနင်္ဂနွေနေ့ရွေးကောက်ပွဲဟာအစဖြစ်ပါတယ်။ဒီအချိန်ဤဟာမြောက်အတ္တန်ဒီစာချုပ်မီတိုးဖော်ဝင်ဒူရီနိုင်ငံမှာဒီမိုကရေစီနောက်ထပ်အားနည်းစေပြီးလူထုအကြီးကအာနာဆွဲခံအုပ်ချုပ်တာကိုခိုင်မာသွားစေလိမ့်မယ်လို့ဝေဖန်သူတွေကပြောကြပါတယ်။
ဇင်ဘာဘွေနိုင်ငံမှာသမရအီမန်ဆန်မန္နာကောင်ကအတွက်လာမယ့်ရွေးကောက်ပွဲမဲဆိုပဲလူလူစုဝေးနေချင်းမှာဘုံပေါက်ကွဲတဲ့အတွက်လူပေါင်း49ဒဏ်ရာရခဲ့တယ်တကယ်လို့ဇင်ဘာဘွေအစိုးရကတနင်္ဂနွေနေ့မှာသတင်းထုတ်ပြန်ပါတယ်အတိုက်ခံတွေအခိုင်အမာခြေကုပ်ယူထားတဲ့ဒေသမှာမဲဆယ်ပွဲမှာဘုံတံကြောင့်သမရကတော့ထိခိုက်ဒဏ်ရာမရခဲ့ပါဘူးဒုသမရကွန်စတန်တီနိုချဝင်ကာကတော့ဒါဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်ကြောင်းပြောပြီးသမရရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်တွေကစိုးရိမ်မှုရှိသူတွေကိုကာကွယ်မှုပေးဖို့လုပ်မယ်လို့ပြောပါတယ်။အခုတိုက်ခိုက်မှုကိုဘယ်ဖွဲ့ကလုပ်တယ်ဆိုတော့မသိရသေးပါဘူး
။အီသီယိုးပီးယားနိုင်ငံအဒစ်စဘာဘာမြို့တော်မှာစနေနေ့ကအနိုင်ငံရေးဆိုင်ရာလူထုစုဝေးပွဲတစ်ခုအတွင်းဖောက်ခွဲမှုလို့တာကြောင့်လူ၂ယောက်သေဆုံးရတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးလူဦးရေ30ကိုဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့သတင်းရင်းမြစ်တွေကကိုးကားပြီးအီသီယိုးပီးယားနိုင်ငံမှာရုပ်သံသတင်းဌာနကကြေညာပါတယ်။ဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးဖမ်းဆီးထားသူအရေအတွက်ဟာဒီမတိုင်ခင်တရက်က6ဦးပဲရှိပါတယ်။ မက်စကယ်ရီမြင်ကတက်ခိုက်မှုမှာပေါဝင်ပတ်သက်တဲ့အတွက်ဖန်စီထားသူရေတွက်ဟာအခုအယောက်30ရှိတော့ပါပြီလို့ဖက်ဒရယ်ရဲတပ်ဖွဲ့အကြီးအကဲဇိုင်နုဂျမာကနိုင်ငံပိုင်အီသီယိုးပီးယားအသံလွှင့်ကော်ပိုရေးရှင်းကိုပြောပေမဲ့အသေးစိတ်တွေတော့မပါပါဘူး။အီသီယိုးပီးယားရဲ့ပြုပြင်ပြောင်းလဲရေးဝါဒီဝန်ကြီးချုပ်တဲ့အဘီအာမက်မြို့တော်ကလူလူစုဝေးဘက်မှာမိန့်ခွန်းပြောပြီးချိန်မှာပဲလက်ပစ်ဘုံးနဲ့ပေါက်ခွဲတက်ခိုက်တာပါ။ဝန်ကြီးချုပ်အဘီအာမက်ပြီးခဲ့တဲ့အီဗီလာမှာတက်လာပြီးတဲ့နောက်ဖမ်းထားတဲ့တရင်တော့အာရုံနီဘောက်ကိုလွတ်ပေးတာအစိုးရကိုဝေဖန်တဲ့တက်ကြွလှုပ်ရှားသူတွေပေါ်ဆွဲချက်တွေကိုယူသိမ်းတာနဲ့စီးပွားရေးဖွင့်ပြီးတဲ့အပါအဝင်အဓိကပြုပြင်ပြောင်းလဲရေးတွေကိုလှုပ်ဆောင်ထားပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တန်ကမနေ့ကန်တဲ့တွေကိုဆက်လက်ကြီးညာနေပါတယ်။စင်ကာပူမှာဂျွန်လ12နှစ်ကကျင်းပခဲ့တဲ့ American နဲ့မြောက်ကိုရီးယားတို့ရဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲအတွက်ကုန်ကျငွေဟာ American Dollar 12သန်းရှိတယ်လို့စင်ကာပူအစိုးရကတင်းကွနေနေမှာသတင်းထုတ်ပြန်ပါတယ်။အရင်ကသတင်းတွေမှာတော့ Dollar 15သန်းနီးပါးရှိမယ်လို့ဖော်ပြခဲ့တာပါ။ကုန်ကျစရိတ်အများစုဟာသမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un တို့အတွက်လုံခြုံရေးမှာတုံ့ပြန်တာဖြစ်ကြောင်းစင်ကာပူဝန်ကြီးချုပ် Lee Hsien-loong ကပြောပါတယ်။ဒီထိပ်သီးဆွေးနွေးပွဲဟာစင်ကာပူနိုင်ငံအတွက်တိတ်ကိုစိတ်ဝင်စားဖို့ကောင်းတာမို့ဒီကုန်ကျစရိတ်ကိုလိုလိုလားလားပဲပေးတာဖြစ်ကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။တင်းငယ်တဲ့ကျွန်းနိုင်ငံလေးတနိုင်ငံလေးနဲ့ရဲဝန်တန်းထောင်နဲ့ချီချထားပြီးဒီထိပ်သီးဆွေးနွေးပွဲအတွက်အထူးလုံခြုံရေးပေးခဲ့ရတာပါ။ဒီလိုလုံခြုံရေးတော်တာမကမြောက်ကိုရီးယားခေါင်းဆောင်ကို Saint Regis အဆင့်မြင့်ဟိုတယ်မှာတည်းခိုဖို့လုပ်ပေးရတာပါဝင်များပြားလာတဲ့မြောက်ကိုရီးယားကိုလေအဖွဲ့တော်ပါဇယိတ်ဆိုင်ထုတ်ပေးခဲ့ရတာပါဂျွန်လ12ရက်ထိပ်သီးဆွေးနွေးပွဲအတွက်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့စင်ကာပူမှာသုံးရက်ကြာနေခဲ့တာပါမြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တွေကပထမအကြိမ်တွေ့ဆုံတဲ့ဒီဆွေးနွေးပွဲကနေခိုင်မာတဲ့သဘောတူညီချက်တော့တစ်ခုမှမထုတ်ပြန်ခဲ့ပါဘူးဒါပေမဲ့ Trump နဲ့ Kim တို့ကြားလက်မှတ်ရေးထိုးနိုင်ခဲ့တဲ့မှတ်တမ်းတစ်ခုရှိပါတယ်ဒါကတော့ကိုရီးယားကျွမ်းဆွယ်ဒေသနျူကလ িয়ার လက်နဲ့လုံးဝကင်းစင်ရဲ့အတွက် Kim ကမပြောင်းမလဲကတိပေးခဲ့တယ်လို့ Trump ကလည်းမြောက်ကိုရီးယားကိုလုံခြုံရေးအာမခံပေးမှာဖြစ်ကြောင်းကတိပေးခဲ့တာပါ
မြောက်ကိုရီးယားရဲ့နျူကလ িয়ার အန္တရာယ်ဟာချင်းချောင်းမှုတစ်ခုအဖြစ်ဆက်ရှိနေလို့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပြီးတဲ့နောက်အဲ့ဒီအပေါ်မြောက်ကိုရီးယားဘက်ကအပြင်းထန်တုံ့ပြန်ခြင်းပုံမရပါဘူး။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အစိုးရဟာအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးမှာခေတ္တတစ်ခုဖော်ဆောင်သွားမှာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရရဲ့သတင်းတွေကိုထုတ်ပြန်တဲ့ယူရီမင်ဇိုကီရီဝက်ဘ်ဆိုက်မှာတင်းငွေနေကဖော်ပြထားတဲ့အကြောင်းဝါရှင်တန်ပို့သတင်းစာမှာရေးထားပါတယ်။ဒါပေမဲ့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းရင်းဆိုင်ရာအစီအစဉ်အတိအကျကိုတော့ပြောမထားပါဘူး။ကိုရီးယားစစ်ပွဲတွင်ကြာဆုံးသွားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေရုပ်ချင်းတွေကတချို့ကိုပြန်လည်လွှဲပြောင်းပေးရေးမြောက်ကိုရီးယားကပေးထားတဲ့ကိစ္စနဲ့ပတ်သက်လို့လည်းဘာမှပြောမထားပါဘူး။ရုပ်ချင်းတချို့ကိုပြန်ရမယ်ဆိုတဲ့မျှော်လင့်ချက်နဲ့ရုပ်ချင်းတွေထည့်ဖို့အတွက်တည်သားအခေါင်အခုတရာကိုကိုရီးယားနိုင်ငံကိုပိုင်ခြားထားပြီးကုလသမဂ္ဂကကြီးကြပ်နေတဲ့ဒေတာစီကိုအမေရိကန်စစ်ဘက်ကစနေနေ့မှာပဲပို့ပေးထားပါတယ်
။အီဂျစ်နိုင်ငံကနိုင်ငံရဲ့အရေးပေါ်အခြေအနေညာချက်ကိုနောက်ထပ်တက်တန်း3လထပ်ပြီးတိုးလိုက်ပါတယ်။အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီကသူ့ရဲ့ဒီလိုတက်တန်းတိုးမဲ့ဆုံးဖြတ်ချက်ကိုတနင်္ဂနွေနေ့အစိုးရဂက်ဇက်သတင်းမှာထုတ်ပြန်ခဲ့တာဖြစ်ပြီးဒါကိုအီဂျစ်လွှတ်တော်ကလည်း9ရက်အတွင်းမှာပဲအတည်ပြုပေးရမှာဖြစ်ပါတယ်။ဒီအရေးပေါ်အမိန့်တက်ရောက်မယ့်နေ့ကတော့ဇူလိုင်လ14ရက်ဖြစ်ပါတယ်။အီဂျစ်နိုင်ငံမှာပြီးခဲ့တဲ့ဧပြီလလတုန်းကကော့ပတစ်ခရစ်ယာန်ဘုရားကျောင်းတစ်ခုမှာ IS စစ်သွေးကြော်နဲ့ဆက်နွယ်နေသူတွေရဲ့ဘုံဖောက်ခွဲမှုကြောင့်အနည်းဆုံး44ယောက်တေဆုံးခဲ့ပြီးတဲ့နောက်မှာနိုင်ငံတော်မှာအရေးပေါ်အခြေအနေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်အီဂျစ်နိုင်ငံဟာ IS တိကျရည်နဲ့နှစ်ပေါင်းများစွာတိုက်ပွဲဝင်နေရတာဖြစ်ပြီးလူလူရွေးကောက်တင်းမြောက်ထားတဲ့အစ္စလာမ်သမ္မတကို2013မှာဖျောက်ချခဲ့ပြီးနောက်ပိုင်း IS တိကျရည်ဘက်ကအင်အားပိုကြီးမားလာခဲ့တာပါစစ်တိကျရည်ဟာအီဂျစ်လုံခြုံရေးတပ်သားတွေနဲ့ခရစ်ယာန်တွေကိုအဓိကထားပြီးတော့ပြစ်မှတ်ထားတိုက်ခိုက်လေရှိပါတယ
်ဇူလန်လ24ရက်တင်းငွေနေကဘာဖလာပွဲစဉ်တွေမှာတော့နာမည်ကြီးအင်္ဂလန်အသင်းနဲ့လက်တီအမေရိကကိုလံဘီယာအသင်းတို့အတူတူအနိုင်ရပါတယ်အိုးစုကြီးကအင်္ဂလန်နဲ့ပနမားပွဲမှာအင်္ဂလန်က6-9တကူးနဲ့အနိုင်ရပါတယ်။အိုးစုကြီးမှာ၄သင်းလုံး2ပွဲစီကစားပြီးတဲ့နောက်အင်္ဂလန်နဲ့ဘယ်လ်ဂျီယမ်တို့က2ပွဲစီနိုင်6မှတ်စီရထားပြီးတူနီးရှားနဲ့ပနမားက2ပွဲစီရှုံးထားပြီးတမတ်မှမရသေးပါဘူး။အိုးစုကြီးရဲ့နောက်ဆုံးအိုးစုနောက်ဆုံးပွဲစဉ်တွေအဖြစ်မြန်မာစံတော်ချင်းဇွန်လ29ရက်မနေ့စနေနေ့ကွဲမှာအင်္ဂလန်နဲ့ဘယ်လ်ဂျီယမ်ပနမားနဲ့တူနီးရှားဆင်ပိုင်ကစားပါမယ်။အိုးစု H ရဲ့အိုးစုဒုတိယပွဲစဉ်တွေအဖြစ်ဂျပန်နဲ့ဆီနီဂေါတို့တစ်ဖက်2ကိုးစီနဲ့တည်ရကြပြီးပိုလန်နဲ့ကိုလံဘီယာပွဲမှာကိုလံဘီယာက3ကိုးကိုမရှိနိုင်ပါတယ်။အိုးစု H မှာနှစ်ပွဲစီကစားပြီးတဲ့နောက်ဂျပန်နဲ့ဆီနီဂေါကတပွဲစီနိုင်တပွဲစီတည်ရချထားပြီး၄မှတ်စီရထားပါပြီ။ကိုလံဘီယာကတပွဲနိုင်တပွဲရှုသုံးမှတ်နဲ့ပိုလန်ကတော့အမှတ်မရသေးပါဘူး။ အုပ်စု H ရဲ့အုပ်စုနောက်ဆုံးပွဲစဉ်တွေအဖြစ်ဂျပန်နဲ့ပိုလန်၊ဆီနီဂေါလ်နဲ့ကိုလံဘီယာတို့မြန်မာစံတော်ချိန်ဇွန်လ28ရက်ည7နာရီခွဲမှာတကယ်နဲ့တဲရှင်နိုင်ကစားကြမှာဖြစ်ပါတယ်အုပ်စုနောက်ဆုံးပွဲစဉ်တွေထဲမှာပထမဆုံးအနေနဲ့မြန်မာစံတော်ချိန်ဇွန်လ25ရက်ည7နာရီခွဲမှာတပိုင်တည်းစပြီးကစားကြမှာကတော့အုပ်စု A ကဆော်ဒီအာရေဗီးယားနဲ့အီဂျစ်၊ဥရုဂွေးနဲ့အင်ရှင်ရုရှားပါဇွန်လ26ရက်မနက်7နာရီခွဲမှာအုပ်စု B ကအီရန်နဲ့ပေါ်တူဂီ၊စပိန်နဲ့မော်ရိုကိုတပိုင်နဲ့ကစားပါမယ်လက်ရှိမှာကတော့အုပ်စု A မှာအင်ရှင်ရုရှားနဲ့ဥရုဂွေးက2ပွဲစီနိုင်6မှတ်အီဂျစ်နဲ့ဆော်ဒီအာရေဗီးယားက2ပွဲစီရှုံးထားတာကြောင့်မှတ်မရသေးပါဘူးအုပ်စု B မှာနာမည်ကြီးစပိန်နဲ့ပေါ်တူဂီ2ပွဲစီနိုင်2ပွဲစီအသေးနဲ့လေးမှတ်စီရထားပြီးအီရန်ကတပွဲနဲ့တပွဲဆိုသုံးမှတ်နဲ့မော်ရိုကိုကတော့မှတ်မရသေးပါဘူးခင်ဗျာ
တင်ရတာနေမယ်ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို view ရဲ့ internet စာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ရခိုင်မြောက်ပိုင်းဖြစ်ရအတွက်အရေးယူမဲ့လူညုံကြီးတပ်ဖွဲ့အရာရှိစီရင် EU ထုတ်ပြန်မဲ့အကြောင်းတင်ပြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာနှိမ်မနေဆံမှုတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေအဖြစ်အစုလိုက်အပြုံလိုက်မောင်းထုတ်ခံခဲ့မှုစတဲ့လူအခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့တန်ခတ်အရေးယူမဲ့မြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့ဝင်အရာရှိ9ဦးအမည်စင်းကိုဒီကနေ့တနင်္လာလူဇင်ဘတ်နိုင်ငံမှာကျင်းပမဲ့ EU ဥရောပသမဂ္ဂနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးမှာထုတ်ပြန်ကြေညာဖို့ရှိပါတယ်အမေတိုင်းဆောင်ရွက်တဲ့လူညုံကြီးတပ်ဖွဲ့ဝင်အများရှိတွေကိုအပြစ်ပေးအရေးယူတဲ့ဥရောပသမဂ္ဂရဲ့လုပ်ရဟာထိရောက်မှုမရှိလာဘူးလို့ဥရောပအခြေစိုက်မြန်မာရေးလှုပ်ရှားသူတွေကမြင်ပါတယ်အမတ်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပါ
အခုလိုမြန်မာလုံခြုံရေးတပ်ဖွဲ့အရာရှိ9ဦးပေါ်ဥရောပသမဂ္ဂရဲ့ဒဏ်ခတ်အရေးယူမှုထဲမှာဥရောပနိုင်ငံတွေကိုခီးသွွာလာခွင့်ပိတ်ပင်တာဥရောပနိုင်ငံတွေမှာရှိနေတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာစတဲ့အချက်တွေပါဝင်မှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာကြီးမားပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုထိထိရောက်ရောက်အရေးယူဖို့ဆိုရင်အဓိကတာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေကိုပိုးပြီးအရေးယူသင့်တယ်လို့မြင်ကြောင်းဒေတိန်အခြေဆိုင်မြန်မာအရေးလှုပ်ရှားနေတဲ့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားမှု Mark Farmana က VOA ကိုပြောပါတယ
် EU ကအရေးယူမဲ့မြန်မာလူညုံရေးတပ်ဖွဲ့ဝင်အများရှိ9ဦးဟာဥရောပကိုတခါမှလာဘူးသူတွေမဟုတ်တယ်လို့သူတို့ပိုင်ဆိုင်မှုတွေလည်းဒီမှာမရှိပါဘူးနောက်ပြီးပူဂျုံမူကြီးမင်းအောင်လှိုင်ရဲ့နာမည်လေအခုတန်ခတ်ရေးယူမဲ့စီရင်ထဲမှာမပါဘူးလို့ကျွန်တော်တို့သိရပါတယ်။ EU ရဲ့တန်ခတ်ရေးယူမှုတွေဒီချိန်ကတကယ်ကိုပျော်ပြောင်းလွန်ပါတယ်။ကုလသမဂ္ဂကိုယ်တိုင်ကလူမျိုးလုံးတစ်ဖြတ်မှုဒါမှမဟုတ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုလို့ဖော်ပြခဲ့တဲ့ဖြစ်ရတဲ့ဆယ်လကြာပြီးမှဒီအရာရှိ9ဦးကိုပဲခီးသွွာလာခွင့်ပိတ်ပင်မှုမျိုးလောက်ဥရောပသမဂ္ဂကလှုပ်ဆောင်မှာဖြစ်ပါတယ
်။မြန်မာဆစ်ဆိုးရအဆက်ဆက်ဥရောပသမဂ္ဂကပိတ်ဆို့အရေးယူခဲ့ပေမဲ့2013ခုနှစ်မှာဥသိမ်းစိန်ဥဆောင်နဲ့ရက်သားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်မြန်မာအပေါ်တန်ခတ်အရေးယူမှုအများစုကိုရုပ်သိမ်းခဲ့ပါတယ်။ဒါပြင်2014ကနေ2020ခုနှစ်အထိအမေရိကန်ဒေါ်လာတန်810နီးပါးမြန်မာနိုင်ငံကိုထောက်ပံ့ဖို့လည်းရထားခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဩဂုတ်လကရိုဟင်ဂျာမွတ်စလင်9သိန်းနီးပါးအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုမြန်မာစစ်တပ်ကမောင်းထုတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့ EU ကမြန်မာအပေါ်ချမှတ်ထားတဲ့မူဝါဒမှာအပြောင်းအလဲတချို့ရှိလာတာပါ။ဘယ်ဂျီယံအခြေစိုက်ယူရိုဘာမာယုံရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးဟန်ညာဝေရဲ့အမြင်ကတော့
ဦးသိန်းစိန်ခစ်တုံးကတော့ EU အနေနဲ့မြင်တာကတော့အပြောင်းလဲတကယ်ဖြစ်လာပြီဒီမိုကရေစီဖက်သွားနေပြီအာတိုက်ပွဲတွေလည်းရှော့ချမယ်ငြိမ်းချမ်းရေးယူကြမယ်ဆိုအဲ့လိုမျိုးမြင်ခဲ့ပါတယ်အဲ့ဒါကြောင့်သူတို့ကလည်းအားပေးပြီးတော့မှအများကြီးကူညီခဲ့ပါတယ်ဒါပေမဲ့ဖြစ်ပြောင်းလာပြီးနောက်ဒီမိုကရေစီဖက်လည်းတိုးတက်မှုမရှိဘူးလူအခွင့်အရေးတွေလည်းချိုးဖောက်မှုတွေများလာတယ်တိုက်ပွဲတွေလည်းများလာတယ်ဆိုတော့ EU အနေနဲ့ကတော့ဒီဟာကအလုံးမဖြစ်တော့ဘူးဒီဟာတမျိုးတော့မားနေပြီလို့မြင်တာဖြစ်နိုင်ပါတယ
် EU ကနေမြန်မာကိုပေးနေတဲ့အကူအညီတွေဖြတ်တောက်နိုင်တဲ့အလားအလာရှိမရှိဆိုတာနဲ့ပတ်သက်လို့ဦးဟန်ညာဝေကအခုလိုပြောပါတယ
်ကျွန်တော်ထင်တာတော့ဒီထောက်ပံ့မှုတွေကတော့ချက်ချင်းဖြတ်မှာတော့မဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့တို့အနေနဲ့ကမျိုးလင့်ချက်ရှိသေးတယ်။ဒီအခုလိုမျိုးတရောင်နေရောက်ကိုအရေးယူရင်အစိုးရက policy ပြောင်းလာမလားဆိုတဲ့သဘောနဲ့စမ်းကြည့်တယ်လို့ကျွန်တော်မြင်တယ်။ဒါပေမဲ့ဆက်ပြီးတော့မှဘယ်လိုမှအပြောင်းလဲမရှိဘူး။ပို့ပြီးတော့မှလူခွင့်ရေးချိုးဖောက်မှုတွေများလာတယ်ဆိုရင်တော့ဒီဟာကတော့တစ်ချိန်ကျရင်တော့ဆက်ဆံရေးနိုင်ငံကြားမှာထိခိုက်နိုင်ပါတယ်
နိုင်ငံတကာအတိုင်းဝိုင်းကတော့ရိုဟင်ဂျာလို့ခေါ်ဖို့တုံ့နှုံပေမယ့်မြန်မာအစိုးရနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုတရားဝင်အသိမှတ်ပြုထားခြင်းမရှိပါဘူး။ဥရောပသမဂ္ဂဟာမြန်မာနိုင်ငံကိုလက်နက်ခဲယမ်းရောင်းဝယ်မှုပိတ်ပင်တားမြစ်ထားတာကိုပြီးခဲ့တဲ့ဖေဖော်ဝါရီလကပဲတက်တန်းထပ်ပြီးတိုးထားတာပါ။အဲ့ဒီတိုးမြင့်လိုက်တဲ့ကန့်သက်ချက်တွေအရမြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့ကိုကုန်ပစ္စည်းရောင်းချတာတချို့ပိတ်ပင်ခဲ့ပြီးမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုအစီအစဉ်ကိုလည်းဥရောပသမဂ္ဂကရပ်တန့်ခဲ့ပါတယ်။အဲ့ဒီနောက်ဆက်တွဲအနေနဲ့အခုလိုမြန်မာစစ်တပ်နဲ့နေကြားဆောင်ရပ်တန့်ဖွဲ့အရာရှိ9ဦးကိုဒဏ်ခတ်အရေးယူဖို့ထည့်သွင်းဖော်ပြခဲ့ပါတယ်ရှင်
။မင်းညနေဖြစ်ပါတယ်။အခုတော့ဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါတယ်။တရင်းတိုင်းတိုင်းဒေသကြီးအစိုးရအနေနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်စိုက်ပျိုးရေးငှားလုပ်ငန်းနဲ့ခီးသွွားလုပ်ငန်းတွေကိုစတင်အကောင့်ထည့်ဖော်ခဲ့ရမှာလက်ရှိချိန်ထိကြီးသွားလုပ်ငန်းသာအောင်မြင်မှုရှိသေးကြောင်းတင်းနေတိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်ကပြောပါတယ်ဝန်ကြီးချုပ်ဒေါက်တာဒေါ်လဲလဲမော်နဲ့တည်ထောင်တွေ့ဆုံမေးမြန်းတာတဲ့အပိုင်းတစ်ကိုကိုဇော်ဝင်းလိုက်တင်ဆက်ပါမယ
်ဝန်ကြီးချုပ်ဒေါ်လဲလဲမော်ခင်ဗျာကျွန်တော်တို့ဗီဒီယိုရုပ်ခုလိုတွေ့ဆုံမေးမြန်းခွင့်ပြုရတဲ့ကျေးဇူးကျွန်တော်တို့ထူတင်ပါတယ
်ဟုတ်ကဲ့
ဟုတ်ကဲ့ဝင်ကြောအခုဆိုလို့ရှိရင် NLD အစိုးရတန်ပြီအနာကိုဆက်ပြီးတော့ထမ်းဆောင်လာတာအခုဆိုလို့ရှိရင်နှစ်နှစ်ကျော်ကာလရှိလာပြီပေါ့နော်ဆိုတော့အခုဖက်တန်းလာတဲ့ကာလအတွင်းမှာလည်းဒီတိုင်းပဲခက်ခဲတွေအများကြီးဟိုရုတ်တရက်ဟိုပြောင်းလဲမှုတွေကိုအများကြီးဖော်ဆောင်ရတာဆိုတော့အခက်ခဲတွေလည်းဝင်ကြောတို့အများကြီးရှိခဲ့ပါတယ်ဆိုတော့လက်ရှိဝင်ကြောတို့လှုပ်ဆောင်နေတဲ့ဟိုအခန်းကဏ္ဍတွေကဟိုဝင်ကြောအနေနဲ့ဒီဖက်တန်းလာတဲ့နှစ်နှစ်အတွင်းမှာဘာတွေများအားရကျင်နေမိတာရှိသလဲပါရမကုစစ်တရားဟိုအာမလို့အာမရဖြစ်တာ၄ရှိတယ်လဲဆိုတာလေးကိုအရှင်ပြောပြလို့ရမှာ
ဟုတ်ကဲ့အာရကျင်းတတ်တာကတော့ကျမတို့စပြီးတော့ကျမတို့ဒီဒေတာကိုစတာဝန်ယူစင်နေရပေါ့နော်ကျမကဘယ်လိုမျိုးမူဝါဒချမှတ်ခဲ့တယ်လဲဆိုတော့တနင်္သာရီတိုင်းမှာခရင်သုံးခရင်ရှိတယ်ပေါ့အဲဒီခရင်သုံးခရင်ကိုစီးပွားရေးဖို့မျိုးတိုးတက်ဖို့အတွက်ကျမပထမဆုံးစဉ်းစားခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့ဒေတာတစ်ခုပဲဖြစ်နိုင်ငံတစ်ခုပဲဖြစ်ဖြစ်စီးပွားရေးဖို့မျိုးတိုးတက်မှုမရှိလို့ရှိရင်ဒေတာကလည်းဆုတ်ယုတ်မှာအမှန်ပါပဲဒီအတွက်ကြောင့်စီးပွားရေးဖို့မျိုးတိုးတက်မှုကိုကျမတနင်္သာရီတိုင်းမှာရှိတဲ့ခရင်သုံးခရင်ဒဝဲခရင်မှာဆိုလို့ရှိရင်စိုက်ပျိုးရေးလုပ်ငန်းနဲ့ဖို့မျိုးတိုးတက်ဖို့အတွက်ကျမတို့စပြီးတော့အားယူခဲ့ပါတယ်အဲဘိတ်ခိန်မှာတော့ငါလုပ်ငန်းမှာသူကပင်လယ်ပြင်နဲ့တခြားလုံးထိဆက်နေတဲ့အတွက်ကြောင့်ငါလုပ်ငန်းကတော့ထူးစားပေးနေတဲ့ကိစ္စတရအနေနဲ့ကျမတို့ဆောင်ရွက်ခဲ့ပါတယ်အကော့တောင်းဒေတာကိုစဉ်းစားကြည့်ပြန်တော့ကော့တောင်းမှာလည်းငါလုပ်ငန်းတီတီပပမရှိပါဘူးရှင်နောက်ပြီးတော့ရေပြင်အနေထားကလည်းတစ်ဖက်နိုင်ငံနဲ့နီးနေတယ်ဆိုတော့သူ့မှာဟိုရေပြင် area ကျကျဝန်းမရှိဘူးအဲ့တော့ငါလုပ်ငန်းကိုသူ့အတွက်စဉ်းစားပေးလို့မရတဲ့ကြောင့်ကျမတို့အမတန်လှပတယ်ကျုံမောင်း800ကျော်ရှိတဲ့အတွက်ကြောင့်မလို့ဒါကိုဟိုကျမတို့ရဲ့တဘာဝကပေးလိုက်တဲ့အမွေနှစ်ကိုအသုံးချပြီးတော့ကျမတို့ခီးသွွားလုပ်ငန်းဖို့မျိုးတွေ့တဲ့ပေါ်စပြီးတော့ဆောင်ရွက်ခဲ့ပါတယ်အဲ့တော့စပြီးဆောင်ရွက်ခဲ့တဲ့ဒီလုပ်ငန်းစဉ်သုံးခုမှာကျွန်မအနေနဲ့ဘာလို့အားရကျင်းတယ်လဲဆိုတော့ခီးတွားလုပ်ငန်းကိုတော့ကျွန်မတော်တော်လေးကိုအားရကျင်းတတ်ခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒဝဲဒေတာမှာလည်းရှင်ကိုရှင်ဖျားဘူးလုပ်ငန်းဆိုပြီးတော့အဆင်ပြေပြေဖြစ်ခဲ့တယ်လို့ဒီကော့တောင်းဒေတာမှာဆိုလည်းနိုင်ငံခြားခီးတွားတွေတော်တော်များများလာရောက်ပြီးတော့ဒီကျုံခီးစဉ်ဆိုပြီးကျွန်မတို့ဆောင်ရွက်ခဲ့တာကျွန်တော်အောင်မြင်ခဲ့ပါတယ်။အောင်မြင်တဲ့အလျောက်လည်းကျွန်မတို့ကဘာတွေစိတ်ခေါ်မှုရှိလာလဲဆိုတော့ဒီခီးတွားတွေကိုကောက်ကွယ်ဆောင်ရှောက်မှုအတွက်စိတ်ခေါ်မှုရှိလာပါတယ်။သူတို့ရဲ့လုံခြုံရေးသူတို့ကကိုဒေတာကိုအလဲခေါ်ပြီးလို့ရှိရင်သူတို့ရဲ့လုံခြုံရေးကိုကျမတို့ကထည့်ပြီးစဉ်းစားပေးရမှာဖြစ်ပါတယ်။နောက်လူမှုရေးကိစ္စဝဝတွေဖြစ်တဲ့သူတို့ရဲ့ဈာမရေးပေါ့နော်။အဓိကကတော့ဈာမရေးကိစ္စဝဝကိုလည်းကျမတို့ကတောင်းဝန်ယူရတဲ့အတွက်ကြောင့်ကျမတို့မှာဒီစိန်ခေါ်မှုရှိပါတယ်။အဲ့တော့သူတို့တွေပင်လယ်ပြင်ကိုသွားတဲ့အခါမှာအခက်အခဲဆုံးတရားမရှိအောင်ကျမတို့က surveillance ပေါ့နော်။ကျမတို့လိုင်းလံစောင့်ရှောက်တဲ့လုပ်ငန်းကိုလည်းတတ်နိုင်သလောက်ကျမတို့ဆောင်ရွက်ခဲ့ပါတယ်။ပထမဦးပိုင်းတော့ကတော့မဆောင်ရွက်ခဲ့နိုင်ပေမယ့်ခုနောက်ပိုင်းမှာကျမတို့ကို hotel နဲ့ခီးကအခွန်ငွေတွေကဝင်ငွေတချို့တွက်ကိုမျှတပေးတဲ့တချို့ကျမတို့သူတို့ဆောင်ရှောက်တဲ့လုပ်ငန်းတွေဆောင်ရွက်ခဲ့ပါတယ်။မဆောင်ရွက်ခင်ကာလတော့ကျမတို့မှာတကယ်စိတ်ကောမှုပါပဲ။ဘာဖြစ်လို့လဲဆိုတော့နိုင်ငံသားတိုင်းပြည်ကခီးတွေတွေကိုခေါ်ပြီးတော့တစုံတရာဖြစ်သွားမယ်ဆိုလို့ရှိရင်ကျမတို့မှာအများကြီးတောင်းဝန်ရှိပါတယ်ရှင်။ဒီအတွက်ကြောင့်မလို့ဒါအဲ့တော့ကျမရဲ့ပထမအဆုံးစိတ်ကောမှုပေါ့နော်။အဲနောက်စိတ်ကောမှုတစ်ခုကတော့စီးပွားရေးမှာလာရောက်ပြီးရင်းနှီးမြှုပ်နှံဖို့အတွက်ပါ။အဲရင်းနှီးမြှုပ်နှံဖို့အတွက်ကကျမဂျပန်ပြည်ကိုဂျပန်နိုင်ငံကိုနှစ်ခေါက်တိတိကျမသွားပါတယ်။ရင်းနှီးမြှုပ်နှံဖို့အတွက်ဟိုရင်းမော့ investor တွေကျမတို့ခေါ်ခဲ့ပါတယ်။ခေါ်ခဲ့ပြီးမယ်ကျမတို့ဒေတာမှာအကိုကြီးတို့သိတဲ့အတိုင်းပဲလက်စစ်တမ်းမရှိပါဘူး။ electric ကနေရှင်နယ်ဂရစ်မရှိတဲ့အတွက်ကြောင့်မလို့လက်စစ်အားဈေးကြီးပါတယ်။သူတို့နိုင်ငံနဲ့နှိုင်းချင်လိုက်လို့ရှင်သုံးဆနီပါလောက်ကိုဈေးကြီးနေတယ်။ဈေးကြီးနေတဲ့အတွက်ကြောင့်သူတို့မှာရင်းနှီးမြှုပ်နှံမှုကအဆင်မပြေပါဘူးရှင်အမှန်တိုင်းပြောရမယ်ဆိုပါဆိုသူတို့နိုင်ငံတွေကဆက်မှုထွန်းကားတဲ့နိုင်ငံတွေဖြစ်တဲ့ကြောင့်လက်စစ်ကိုအဓိကထားသုံးချတဲ့နိုင်ငံတွေဖြစ်တဲ့ကြောင့်ကျမတို့ဒေတာမှာလာရောက်ပြီးတော့မှရင်းနှီးမြှုပ်နှံ จิมบีเมเลมมันยุ่งหนักไงเปล่าถ้าเราดูที่อาจารย์มาเรียนสิ่งของมุ่งเป็นไปคือในดีบอุสานตัวเดนเนจมาเราอุนี่เอลเลนจีเนี่ยมีเบบูตัวสิมันไงเล่าหนีไปสุดเราจะมาเราดิบยาตนาลีเลยตัวแต่เนาะพิเศษบิดาพิจารณาไปสิแล้วคือว่าเราจะมาเราดีเนี่ยสิ่งการกิจการเป็นไปจะมาเราดูไว้ดีตาสิบวันผมอยู่ตัวเดพอสุดเราเจดีเนี่ยสิ่งการงานที่กักขังกันนานนี่ป่าวในบ้านเลยกูยี่ดีได้ไหมถ้าชาวดิสก็เลยถ้าลูกคนเชื่อเราอาจารย์เด็กแค่คิดว่าแล้วมาอีกประมาณสี่เดือนจะเอาที่ปู่จีตาเอาเมียน้องลูกเชื่อว่าเราดีตาสิวายเลยสามแต่ผมอยู่ตัวเดียวมาพิจารณาถ้าเลยยังเสียเสียสลิ่นนี่เราไม่ลูกเพื่อนถ้าเกิดตัวเจ้าตัวเราลีกอบยามีเชื่ออยู่นี่อาบารีเชื่ออยู่นี่อะไรตัวเจ้าถ้าเลยจะมาเรื่อยตัวนี้ได้ทั้งดีตาเยอะสิคงมุดคู่บ้านไ
ปโอเคอะไรยังเนี่ยสิมันยังเนี่ยพัฒน์ลูกปนอ่ะฉันรู้คู่จ้าร่าก็นั่นก็เนาะสุยานี่เนี่ยดาวโหลงเงินลิงานี่ก็ยัดตัวยัดท่าเกียบไปเลยแล้วชีสุยาก็ดาวอุซองพี่รอเปลี่ยนซาวซีซั่นนี่เลยลูกจันทร์รู้จ้าบาร์เลยเอร่าเปลี่ยนซาลูกชิ้นวันจุกก็ได้แต่สักกูดีตาเรามาพี่รอวันจุกก็ปูบีดาววันศิลป์ตุลุพี่นี่นะบ่เนาะกูตั้งดีตาเรามาพี่นี่รอเอร่าเปลี่ยนซาลูกชิ้นบลูปงซานเนี่ยเปลี่ยนซามาเลยอิตาเลียนท้ายงานก็ว่าเราตัวการทรายทาร์เรคอมมูนีพี่เต้แต่แม้คู่อะไรก็มีการว่าเปลี่ยนสายยืนนิยามมาไว้ตัวอุซองบิลลงมาล่าสุดอะไรอยู่วันจุดเปลี่ยน
เลยอ่ะพอไปยืนจะเข็นสุยานี่อ่ะตัวสาวเจ้าดีมีไอ้เจ้าสุกไปบ้านเลยจะมาตีอัดเราสาวเจ้าเช็คคู่เราจีจีมามาชิบไปไอทีดีคู่อิตาเลียนไทยกับบันนี่เนี่ยอันนี้ชาเฟสก็เลยเฟสวามอ่ะเฟสวาอีกอันงาทองเจ้าก็ที่อิตาเลียนไทยเนี่ยตัวสาวเจ้าชกเข็มพิพิพาร์เองดีด้วยเจ้าอิตาเลียนไทยอ่ะสองยันในนิพิเศษมีสองยันในนิพิเศษตัวเย่ตัวสาวเจ้าชกเข็มเรียวเราจะมาว่าท้าพักยามาพิพาร์เองดูดีอาเฟสอันนี้เนี่ยสแกนเฟสบ่ตัวสาวเจ้าอยากส่งฟูลเฟสก็ไปฟูลเฟสก็ไปเนี่ยตัวสาวเจ้าชกเข็มเลยส่วนจังหวัดสุยาเองมีมาสุยาเองไทยสุยาเองญี่ปุ่นสู้ใหญ่ตัวสาจุชุสุเกราบะไอ้ที่สาจุป้าซีเมนซีแกนี่แต่จมารู้ฟูลเฟสก็สาดเต็มมีสองยาพูดด้วยญี่ปุ่นจะกล่าวพ่อยามาสเตอร์แพลนส่วนนี้บาร์เลยคือจมารู้ดีนะท้าวเซชจอนลาสโลจีตัวมาสเตอร์แพลนปีตาบาบีจมารู้จับเจ้าสิงคันซาสูบีโรปีเกเรนเนี่ยท้าวเซคอนที่จะมามาตะคาจมารู้ชิมพิอาเกบาร์เลยตัวเย่แพลนนี่ปนอ๋อรอจมารู้จับเจ้าสิงคันซาจอนน่าน่าท้าวเกบีโรคือคอมพลีสิงคันซารอจมารู้ดีชาวลาบายหมดจนลามาจะมาเราทำมาพิบาร์ได้ที่เซียนคันซาปาลงเงินเซนีได้ตัวสับปีส่งอยู่ต่อมาพิบาร์ได้จะเป็นสุยายเมียมาสุยายไทยสุยายต้องเพลย์จะมาเราเลยด้วยส่งส่วนนี้เก็บบาร์ได้ที่ยินเสกแกงโอที่ก้าเข้าเทปอนาร์เราแมネจเมนต์คอมมิตี้สิบาร์ได้จะมาเราที่ตันตระสุยายพิเศษด้วยจังที่ตามาลูเอชดีปอมาจีรูเอลเซียสเซตที่ลูเอชดีจะมาเราส่งไปยามาพิบาร์ได้ลูตมารีดาริโอเลจะมาเราส่งไปยามาพิบาร์ได้ที่แมเนจเมนต์เราตัวเอ็มซีสิบาร์ได้
โอเคแมเนจเมนต์คอมมิตี้อะไรส่งโอเคไอ้เราคู่เราโออิตาเลียนไทยส์เราตัวปกติก็คอมมิวนิสต์เนาะคู่วันจุดดีนั่งเราสุยาชิเซตัวเมปงซังเรา
จิจูจิสุยาจิจ
ู
จ
ิโอเค
จ
ิ
จ
ู
จ
ิ
ลง
มาสำหรับวันจุดจะเป็นตัวเรคีซินี่อะไรอะไรเกิดสาเหตุไม่ได้ปาม
เ
อง
อ่าเข้าไปใช่จม้าอยู่ซาจักรอปอนอ่ะจม้าดีเนสเกนเอาเมียลาลูซี่จม้ารู้ดีดูเอ็ดดิตาพุ่มพิวามะยินเนสเกนตูรูเตะยามะบาเพลโลเลยสุดรอจม้ารู้ว่าดีซาวดิสคอร์เนต้ามาชีเดซูอิเมะแต่ช้าดีตาอุบมาอาเซียนแคนทรีเซียกูนี่อยู่ไปจม้ารู้ว่าปูนี่มาละจม้ารู้ดีตาขยันทั้งกูนี่ยอมเสียอุลาสุดเลยโอ้จม้ามาคันซาจักรเลยสิบาร์เลยดีด้วยจอมรู้จม้าดีตามาจม้ารู้มาคือรอบากงเจนี่ทวดเถอะตัดตุกรีทวดเถอะจมารุสิมาเต็นนี่เล็บดีทวดบาร์จมารุดีจารีปอมาเชตีบีโรจมารุกงช็อตโลดเดลงงานนี่โอ้ลาบียินิมิวนามุดด้วยจมารุนี่เพิกโอเคจมีพี่บาร์บาฟิโลเลสุโรอาเซียนในงานนี้ปูกงนี่เวจมารุว่าปูนี่มันละจมารุดีตายปูกงนี่เลยทวดยาวจมารุสาวยักเคจมีพี่บาร์ตูรูตะคาร์เรตเปียเนตเตซีบวัตเตเชลูพี่บาร
์โอเคไอ้เราดีตาด้วยเลยจูชิเมในงานนั้นเลยคงก้าวถึงปูยามเองบ่สุโรอะคูซ่าลงจำเนี่ยเนี่ยมาคืออย่างอย่างสัวเล็กๆก็สิ่งเดียวกันทรายอย่างปนน่ะซาจูอย่างตัวมีเนี่ยสวยบีตัวดีสาวจ้ารออุ่นจูเลยที่เรื่อยได้ไหมตัวชูเอ็นเนี่ยติงขาเรมีเรติงขาเรตัวชูยอจีอะไรไม่เอาอยู่ตาเรไม่อยู่ตาอุสระไม่อยู่ตัวตัวกูไปอภิญญาณยิ่งคงพิโยสุนิจาราลิชีเดสรุปคือเลชีเลยโอยอจีไม่อยากได้ลุยชีเดลุยพิโยราเลชีเดอุ่นจูก็เราจะโน้ตปุ่นตีบาร์เลยสรุปอันนี้เชื่อชื่อกิจการเลยก็เพราะว่าวันจุดกางบ่อจ้าละเราตัววันจุดเนี่ยเลสิสุยากางบ่อจ้าละเราอย่างสุยาเวลาไปมากางนาลูกเขยลูกเขยกางนาลูกเขยลูกเขย ကိုကဆက်ပြီးထောက်ဝင်ယူရတယ်ဆိုတော့ကိုကောင်းမကြလာတော့ဦးကျိုးတို့အဲ့ဒီအရှုပ်ရှင်တွေရောဘယ်လိုဖြည့်ရှင်သွားမလဲဘာလို့ဒါကြီးကလည်းဟိုညနာပြက်စရာအမဲဆက်တခုလိုဖြစ်နေတာပေါ့နော်
ဟုတ်ပါတယ်လက်ကတင်းတင်းပြဿနာတွေပါအမှန်တကယ်တော့ဒီနေရာတွေကိုရင်းနှီးမြှုပ်နှံမှုကျွန်တော်တို့ဆောင်ရွက်မယ်ဆိုလို့ရှိရင်ပြည်သူနဲ့တွေ့ရမှာပါအဲ့ဒီဒေတာခံဒီပေါ့ဒီမြေပိုင်ရှင်တွေပေါ့မြေပိုင်ရှင်တွေပဲပြောပြရစီမြေကိုဟိုနေထိုင်နေတဲ့လူတွေဥယျာဉ်စိုက်ပျိုးနေတဲ့လူတွေကျမတို့တွေ့ရမှာဖြစ်ပါတယ်ကျမတို့ခုံသမားတိဖွဲ့တစ်ဖွဲ့လည်းဒီ management committee ကိုကျမတို့ဖွဲ့ပေးထားပါတယ်အခုံသမားတိဖွဲ့ရသူတို့ဒီဒေသခံတွေလည်းပါတယ်ကျမတို့ဆိုးဝါးဖွဲ့တွေလည်းပါတယ်နောက်ပြီးပြည်သူတွေယုံကြည်ရတဲ့ဒီလူတွေလည်းရမရဖားတွေလည်းပါတယ်အဲ့လိုမျိုးခုံသမားတိဖွဲ့တစ်ဖွဲ့ကျမတို့ဖွဲ့ပေးထားပါတယ်ဖွဲ့ပေးပေမဲ့ကျမတို့လုပ်ငန်းစဉ်တွေကိုတော့မဆောင်ရွက်ရသေးပါဘူးကျမတို့ချက်က master plan ကိုလည်းစောင့်နေတဲ့သဘောလည်းဖြစ်ပါတယ်ကျမတို့ခုံသမားတိဖွဲ့တဖွဲ့ဖွဲ့ပြီးတော့မှပြည်သူတွေနဲ့ထိတွေ့ပြီးတော့မှသူတို့နဲ့တေချာဆွေးနွေးညှိနှိုင်းပြီးဖြေရှာมาဖြစ်ပါတယ်။နောက်ပြီးတော့ international standard တိုင်းပဲကျွန်တော်တို့ရောက်ချင်ပြီးมาဖြစ်ပါတယ
်။ဟုတ်ကဲ့ဒီစီမံကိန်းကတော့ပြန်ပြီးတော့ revive လုပ်တယ်ပဲဆိုကြပါစို့နော်ပြန်စဖို့အတွက်ကတော့ဒီနေ့ထက်မှဖြစ်သွားမယ်ဆိုတဲ့သဘောရှိတယ်။အဲ
စဒီမှာစ plan မှာမှမူတည်ပြီးတော့ကျွန်တော်တို့ဟို body full phase မှာပေါ့ full phase ဆို second phase မှာပေါ့ကျွန်တော်တို့ target pioneer project လေးတွေကျွန်တော်တို့လုပ်ရမှာပါ။ဒီတနေရာဒီနေရာကိုဒီမြေရှင်အဲဒီဟိုပြည်သူတွေနဲ့တွေ့စကားပြောဒီမျိုး international ဘယ်လိုမျိုးဘယ်လိုမျိုးယော်မယ်စသဖြင့်အဖက်ဖက်အထန်ဟိုထက်ခါထက်ခါပေါ့နော်ကျမတို့တွေ့ဆုံဆွေးနွေးပြီးတော့မှကျမတို့ဒီမျိုးတွေကိုစတင်ဆောင်ရွက်မှာပါကျမတို့အဓိကလုပ်ရမှာလမ်းနဲ့ပို့ပဲဖြစ်ပါတယ
်အခုဒီရင်းနှီးစီမံကိန်းကဟိုထိုင်းအစိုးရရဲ့ဂျပန်အစိုးရမျိုးမှာအစိုးရသုံးဖွဲ့ဆိုင်လောက်ကြမယ်အီတာလီယန်ထိုင်းကုမ္ပဏီရဲ့အခန့်ကဏ္ဍလုံးဝမပါတော့ဘူးရှေ့လျှောက်သွားမယ်အခီးစဉ်မှာအဲ့တဘောလား
မဟုတ်ပါဘူးရှင်သူနဲ့သူ့နေရာကိုလည်းပေးပြီးပါပြီဧက9500သူ့အတွက်ခြံလက်ထားပါမယ်သူဆောင်ရွက်ချင်တဲ့အချိန်မှာသူဆောင်ရွက်လို့ရပါတယ်သူ့မှာစီမင်းစည်းကမ်းဥပဒေတွေလည်းစာချုပ်တွေမှာပါပြီးသားဖြစ်ပါတယ်အဲ့တော့သူဆောင်ရွက်ရမယ့်ကိစ္စကိုသူဆောင်ရွက်မှာပါလိမ့်မယ်နောက်ကြံတဲ့မြေမှာမှခုနဆိုးရသုံးသုံးသုံးခုကလောက်ပါမှာရှင
်အခုသူဒီစီမံချက်ကြီးတုံ့ဆိုင်နေတာပေါ့နော်နောက်နေနေရတာသူ့ဘက်ကအနည်းရှိလုပ်မှုအားနည်းတဲ့အပိုင်းရှိတော့အစိုးရအနေနဲ့ဘလောက်တီးခံပြီးတော့စောင့်မလဲဒါကြီးကိုတီးမျောမျောနဲ့သွားဖို့အခုဆို9နှစ်ကျော်တော့9နှစ်ပေါင်ကြည့်ရှိလာ
သူ့မှာလည်း target ချိန်ရှိပါတယ်ဆင်သူတို့မှာလည်းလေသူတို့အရခင်ဆိုရတယ်ကအရင်ဥဟန်စိန်စုအရခင်ဆိုရ MCO ကထာသူတို့ပေးထားတဲ့အချိန်ရှိပါတယ်ကျမတေချာတီးကြမသိလို့ပါအဲ့ဒီပေးထားတဲ့အချိန်ကျော်လွန်ရင်တော့သူတို့ဆောင်ရွက်ခွင့်မရှိတော့ပါဘူးခုနကျမတို့စီအောင်ဆိုင်တယ်လို့ပါပဲသူတို့၄နှစ်ဆို၄နှစ်၅နှစ်ဆို၅နှစ်ပေါ့သူတို့ duration တစ်ခုသတ်မှတ်ပေးထားပြီးသား
တက်တန်းကုန်သွားရင်တော
့တက်တန်းကုန်သွားရင်တော့သူတို့ဆောင်ရွက်ခွင့်မရှိတော့ပါဘူ
းဟုတ်ကဲ့ဒီနေ့တိုင်းတန်းတခြားကျွန်တော်တို့ရန်ကုန်ကနေလာတော့လမ်းနေရာတော့တခြားပြည်နယ်တိုင်းဒေသတွေမတူအောင်တမူထူးခြားပြီးတော့ကောင်းတာကိုကျွန်တော်တို့တွေ့ရတယ်ပြောစမပြုလောက်အောင်ကိုကောင်းပါတယ်ဆိုတော့ဒါပေမဲ့လည်းအခက်အခဲဆုံးပြဿနာဆော့ဆော့ဝင်ကြည့်ဖို့ပြောသလိုလျှက်စစ်ကိစ္စ National Grid ကမော်လမြိုင်နေရပ်နေတယ်ဆိုတော့တင်းတိုင်းတိုင်းတတိုင်းကြီးလုံးမရဘူးတန်းတိုင်းတိုင်းတစ်ခုလုံးမရဘူးလို့ဖြစ်နေလျှက်စစ်ကရောဝင်ကြည့်ဘယ်တော့လောက်စပြီးတော့ရနိုင်မယ်ခံမှန်းလဲ
စစ်ကတော့ကျွန်တော်တို့လျှက်စစ်ဝင်ကြီးပြီးခဲ့တဲ့လဘိတ်ကိုလာပါတယ်ဘိတ်မှာလည်း610 MW သူက LNG နဲ့ပါပဲကတန်ကျောနောက်ဘက်မှာလုပ်ပါမယ်အဲဒီ project ကိုဝင်ကြီးကလာကြည့်ချင်းဖြစ်ပါတယ်အဲ့တော့ဒီ30 MW ထက်ကတော့ပြည်တော်စုကပဲဆုံးဖြတ်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ပြည်တော်စုကပဲဒီဟိုဘက်က610 MW ပါဒီဘက်က Total Company က Total Company ဆိုကျွန်မထင်ပါတယ် gas ကတော့ဟိုသူတို့ကနှစ်ရှည်လာများ gas ထုတ်နေတဲ့ company တစ်ခုဖြစ်တဲ့အတွက်ကြောင့်မလို့သူတို့အဲ Total Company ကတော့1200 MW ကိုဒီကံပေါက်သူတို့ gas ထုတ်နေနေရတာပဲထုတ်လုပ်မှာပါ LNG တချို့ကျွန်မထင်တဲ့ natural gas တချို့ ਨੇ ဖြစ်ပါလိမ့်မယ်ဒီဟာတွေကိုပြီးလို့ရှိရင်တော့ကျွန်မတို့တနင်္သာရီတိုင်းအတွက်ပို့ရှန်လို့ရှိရင်အထက်ဗမာပြည်ကိုပို့မှာဖြစ်ပါတယ
်ဟုတ်ကဲ့အခုကျွန်တော်တို့သွားတဲ့လမ်းတစ်လျှောက်မှာလက်စစ်မီတိုင်တွေလက်စစ်ကြိုတွေတွေ့နေကြတာကအဲ့ဒီအတွက်ကြိုတွေ
ဟုတ်ပါတယ်ဟုတ်မှန်ပါတယ်မှန်ပါအ
ဲ့ဒီ
ကြိုတွေအတွက်ပ
ါမြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA ရဲ့အမေရိကန်တန်ရဲ့တင်းလာနေမနေ့ပြအစီအစဉ်လေးကိုမနေ့9:00လိုင်းဒိုမီတာ24 40 51နဲ့လိုင်းလက်190တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝတ်အတွင်းမှာတော့မြန်မာပြည်မှပေးစာများကဘာတလာထူးခြားဆန်းပြားသတင်းအစီအစဉ်တွေအတူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့မန်ဧသနာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ။
ပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံး VOE အစီအစဉ်ကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေ Facebook စာမျက်နှာပေါ်ကမှတ်ချက်လေးတွေကိုပြောပြပေးချင်ပါတယ်နော်။ဖြိုးဝေလိုင်းဆိုတဲ့ Facebook တော်ရရှင်ကအလုံးကျမ်းပါပါစေလို့ဆုတောင်းပေးနေပါတယ်။ဟုတ်ကဲ့ပါ Messenger ကရေးပို့လာတာ။အခုလို့ဆုတောင်းပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ကိုဖြိုးဝေလိုင်းလည်းကိုကျမ်းပါစိတ်ချမ်းသာပါစေလို့ပြန်ပြီးတော့ဆုတောင်းပေးခြင်းပါတယ်။ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးရေးလာတဲ့တော်ရရှင်ကတော့ကိုစိုးဦးဖြစ်ပါတယ်။သူကကိုဝင်းဝင်းအပတ်စဉ်တင်ဆက်ပေးနေတဲ့ကျမ်းပါရေးအစီအစဉ်မှာဒီအရိုးကျမ်းမှာတန်ဆွမ်းရေးနဲ့ပတ်သက်ပြီးတော့တင်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတာဖြစ်ပါတယ်။ဒီယောဂါကအဖြစ်များလာတာတွေ့ရလို့အခုလိုမျိုးဒီကိစ္စနဲ့ပတ်သက်ပြီးတော့တိမတ်စရာတင်ပြပေးတာအလွန်အကျိုးများပါတယ်ဆိုတော့ကိုစိုးဦးရေးလာပါတယ်ရှင်။ကိုမျိုးထွန်းကတော့သတင်းတွေကိုနေ့တိုင်းတင်ပေးစီခြင်းပါတယ်။ဟုတ်ကဲ့ပါ။ကျမတို့ရေဒီယိုကနေဒီနေ့ကိုနှစ်ချိန်ထုတ်လွှင့်တာကိုရုပ်မြင်သံကြားကနေတစ်ချိန်ထုတ်လွှင့်တာကိုရောအင်တာနက် website ပေါ်မှာရော Facebook ပေါ်မှာရောမှန်မှန်တင်ပေးနေပါတယ်နော်။website မှာလာကြည့်ဖို့ခက်ခဲတယ်ဆိုရင် Facebook မှာကြည့်နိုင်ပါတယ်လို့လည်းပြောချင်ပါတယ်။ကြော်ကြော်ဆိုတဲ့သောရရှင်ကတော့ VOE ကအစီအစဉ်တွေကပြည်သူတွေကိုအသိတိုးစေပါတယ်။သုံးသက်ချက်တွေများများတင်ပေးပါတဲ့။ဟုတ်ကဲ့ပါကျမတို့အပတ်စဉ်မြန်မာနိုင်ငံရေးသုံးသက်ချက်နိုင်ငံတကာနိုင်ငံရေးသုံးသက်ချက်အစီအစဉ်တွေပုံမှန်ထုတ်လွှင့်ပေးနေပါတယ်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။သက်ပိုင်ဆိုတဲ့သောရရှင်က VOE သတင်းကိုကြိုက်နှစ်သက်သဖြင့်FM ကနေနားဆင်ရအောင်နီလန်လေးများရှင်ပြောပြပါတဲ့ဟုတ်ကဲ့ကျမတို့ဒီမြန်မာနိုင်ငံမှာရှိတဲ့ FM တချို့ကနေပြီးတော့ VOA သတင်းတချို့ကိုပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးရှိပါတယ် FM ကနေတိုက်ရိုက်ထုတ်လွှင့်ပေးတာတော့မရှိပါဘူးရှင်ကျမတို့သတင်းကိုဒီကားတွေပေါ်ကနေနားဆင်ခြင်းနဲ့ဆိုတော့ကျမတို့သတင်းတချို့တစ်ဝက်ကိုတော့လိုင်းလက်မီတာ190ကနေပြီးတော့ဖမ်းယူပြီးတော့နားဆင်နိုင်ပါတယ်တယ်လီဖုန်းကနေတိုက်ရိုက်နားဆင်ခြင်းနဲ့ဆိုတော့ Facebook ကနေတိုက်ရိုက်နားဆင်နိုင်ပါတယ်လို့ပဲပြောချင်ပါတယ်နော်အဲ့မှာဒီ Radio အစီအစဉ်တွေကိုရောနောက်ပြီးရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရောဒီ Facebook ကနေအားလုံးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် Okay ဆိုတော့သောရရှင်ကတော့သတင်းမှန်ကိုအမြဲတမ်းတင်ပေးနေတာကိုအထူးကျေးဇူးတင်ပါကြောင်းဆိုပြီးရေးလာတာပါ Okay ပါနားဆင်တဲ့အတွက်လည်းကျွန်တော်တို့ဘက်ကကျေးဇူးတင်ပါတယ်နောက်ထပ်သောရရှင်တယောက်ကတော့မဝါပါမဝါဝါကသတင်းစာရှင်းလင်းပွဲဖိတ်ခြင်းလို့လိပ်စာနဲ့ခေါ်ဆိုလို့ရမယ့်ဖုန်းနံပါတ်ပို့ပေးစီခြင်းပါတယ်ဆိုပြီးတော့ VOE ကို Messenger ကနေပြီးတော့စာပို့လာပါတယ်ဟုတ်ကဲ့ပါမဝါဝါအိမ်မှာလည်းအကြောင်းပြန်ထားပေးပါတယ်နော်သူ့လိုမျိုးကျမတို့စီကိုသတင်းစာရှင်းလင်းပွဲဖိတ်တာတို့တခြားအခမ်းအနားဖိတ်ခြင်းတာဆက်သွယ်ခြင်းတာဆိုရင်ကျမတို့စီကို email ကနေဆက်သွယ်တာကတော့အလွယ်ဆုံးအလင်းမြန်ဆုံးနဲ့အထူးရောက်ဆုံးဖြစ်ပါတယ်နော် email လိပ်စာ burmese@voanews.com ကို email ရေးပို့နိုင်ပါတယ်စလုံးပေါင်းက burmese@voanews.com ဖြစ်ပါတယ်ရှင်။ဒ ဒါမှမဟုတ်လေကျွန်တော်တို့ Facebook စာမျက်နှာမှာဒီညမှာလာပြီးတော့ဒီ Messenger ကတစ်ဆင့်ဒါမှမဟုတ်လေကျွန်တော်တို့ရဲ့သတင်းတွေအောက်မှာမှတ်ချက်နေရကတစ်ဆင့်စာလှမ်းရေးနိုင်ပါတယ်ဆက်သွယ်လာတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ဒါနဲ့ဇော်တန်တိုးဆိုတဲ့သောရရှင်ကတော့ line နေမမိလို့အစ်စ်လိုချင်ပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါကျွန်မပြီးခဲ့တဲ့ဒီဘက်ကတော့ကလည်းပြောခဲ့ပူပါတယ်နော်ကျွန်တော်တို့ meter line နေအစ်စ်ပြောင်းလဲပြီးတော့ထုတ်လွှင့်ပေးနေတာများများဆက်စားပြောင်းလာတာမဟုတ်ပါဘူးနည်းနည်းစီပြောင်းသွားတော့ line နေဖန်လို့မရဘူးဆိုတာလည်းဟုတ်ပါတယ်ကျမတို့ website ပေါ်မှာလည်းအခု meter line အစ်စ်တွေတင်ထားပေးပါတယ်ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကြားမှာလည်း meter line အစ်စ်တွေကိုအမြဲတမ်းကြီးညာပေးနေပါတယ်နော်အဲဒီသောရရှင်ကိုလည်းကျမတို့ meter line အစ်စ်တွေပြန်ပြီးတော့ပို့ထားပါတယ်သူ့လိုပဲဖမ်းလို့မရဘူးဆိုရင်တော့ကျမတို့ view မြန်မာပိုင်း internet website လိပ်စာမှာ meter line များဆိုပြီးတော့တင်ထားပေးတာကိုတွားကြည့်နိုင်ပါတယ်ရှင်ကျမတို့ view မြန်မာပိုင်း website လိပ်စာကတော့ viewnews.com/burmese ဖြစ်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားပြီးတော့ VOE ကိုစာရေးပို့လာကြတာတွေလည်းရှိပါတယ်။အဲ့ဒီကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်ရှင်။ပထမအဦးဆုံးရေစကြိုကရင်းအောင်ဦးဆိုတဲ့သောရရှင်ရေးလာတဲ့သူ့ရဲ့အမြင်ကိုတင်ပြပေးကြပါတယ်။သူကဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ဥတည်သွားနေတဲ့မြန်မာနိုင်ငံကပြည်သူတွေဘလို့နေထားနေတဲ့ရင်ဆိုင်နေရလဲဆိုတာကိုသူရေးပြလာပါတယ်
။ဒီမိုကရေစီနိုင်ငံတွေမှာကျင့်သုံးနေတဲ့လူခွင့်ရေးဟာယာထုအာဏာပြပြီးချင်းချောက်တာမျိုးလုပ်လို့မရပါဘူး။အထူးသဖြင့်အနည်းဆက်ဆုံးနိုင်ငံဥပမာတစ်ခုပေးကြပါတယ်။ဒီမိုကရေစီစနစ်နဲ့ရွေးကောက်ပွဲကျင်းပတဲ့အခါမိမိပါတီအောင်နိုင်ရေးကိုနှီးမျိုးမျိုးဖြင့်စည်းရုံးလေးရှိကြပါတယ်။အဲ့ဒီလိုစည်းရုံးတဲ့အခါမှာဘယ်ပါတီဘယ်အဖွဲ့အစည်းကိုအားမပေးရင်အာဏာသန်ဖြစ်တော်လကောင်းလူမိုက်ဆန်ဆန်နှီးဖြစ်တော်လကောင်းစည်းရုံးလို့မရပါဘူး။အာဏာဖြင့်စီရင်သောအခါခေါင်းဆောင်မြည်သူသည်ပြည်သူရင်ထဲမှလှက်လိုက်လဲလဲဆန္ဒဖြင့်တင်မြှောက်လိုက်ခြင်းမဟုတ်သဖြင့်ပြည်သူခေါင်းဆောင်အစ်စ်မဖြစ်နိုင်ပါဘူးပြည်သူကိုအမှန်တကယ်ဥဆောင်ပေးခြင်းသူတိုင်းမှာမိမိဆန္ဒမပါဘဲအတင့်တမစီရင်လေမရှိပါဘူးမိမိလွတ်ဆောင်ချက်ဖြစ်တာပြည်သူလူထုထောက်ခံမှုရလာအောင်ဥဆောင်လေရှိပါတယ်ဒီမိုကရေစီစနစ်ရောက်ကပြည်သူလူထုရဲ့ထောက်ခံမှုကိုရယူခြင်းမှာကအာဏာရသူဖြစ်စေတပ်မတော်ဖြစ်စေပြည်ထောင်ဖြစ်စေပြည်သူလူထုရဲ့ဆန္ဒကိုရယူခြင်းဖြစ်တာစီရင်နိုင်ပြီဖြစ်သဖြင့်မိမိအဖွဲ့အစည်းနဲ့မိမိပါတီဟာပြည်သူလူထု၏ထောက်ခံမှုကိုရလိုလင်းလဲလမ်းကြောင်းမှန်ကိုသွား၍လမ်းမှန်ပြခြင်းဖြင့်ပြည်သူလူထု၏ထောက်ခံမှုကိုရယူစေခြင်းကဒီမိုကရေစီစံနှုန်းနှင့်ညီသည်ဟုသာအကြံပြုလိုပါတယ
်။ဒါကတော့ဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီပြည်သူတွေရဲ့ထောက်ခံမှုရဖို့အတွက်အစိုးရတရက်အနေနဲ့ဘလို့စ조사လှုပ်ဆောင်ရမလဲဆိုတာကိုရေစကြိုကရင်းအောင်ဦးဆိုတဲ့တော်ရရှင်ရေးပြီးတော့အကြံပြုလာတာဖြစ်ပါတယ်။တတိယဆန်ဆန်မဲ့နောက်ထပ်တော်ရရှင်တယောက်ကတော့သူတို့ဒေသကရေစကြိုရေအားဆက်ယုံနဲ့ပတ်သက်ပြီးတော့ဒီလွှတ်တော်မှာပြောဆိုဆွေးနွေးကြတာနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေကိုမေးခွန်းထုတ်လာပါတယ်ရှင်
။ကလေးမျိုးအနီးရေစကြိုရေအားဆက်ယုံကိစ္စကိုလွှတ်တော်မှာဆွေးနွေးတယ်။ထုံးစံအတိုင်းဘယ်တော့ပြီးမလဲပေါ့။ဒီကိစ္စကအစိုးရနဲ့လွှတ်တော်လက်တွဲပြီးတော့အကျိုးအကြောင်းအဆိုးအကောင်တိုင်ပင်ပြီးလုပ်ရမှာပါ။ဆိုလိုတာကဆက်ယုံရဲ့အမှန်တကယ်အခြေအနေ၊စာချုပ်ဆိုင်ရာအချက်အလက်ချပေးနိုင်တဲ့ဘတ်ဂျက်အခြေအနေပြည်သူလူထုသဘောထားစတာတွေကိုပွင့်ပွင့်လင်းလင်းပူးပေါင်းဆွေးနွေးလက်တွဲဖြေရှင်းရမှာပါအခုလွတ်တော်မှာမလအတွင်းစမ်းသပ်ပြီးစီးပါမယ်လို့ဒုဝန်ကြီးကကတိပေးခဲ့တယ်တကယ်တမ်းဘလို့လုပ်ကြမှာလဲဘသူပတ်စံတွေနဲ့ကြားခံကြပါသလဲအခြေအနေဘလို့ရှိမလဲဘာအခက်ခဲရှိသလဲဘယ်တော့ပြီးမလဲစတဲ့အရေးကြီးအချက်အလက်တွေအစိုးရဘက်ကဘာလို့ချမပြတာလဲချမပြရဲလောက်အောင်ဘာတွေရှိနေတာလဲဘလို့ပူးပေါင်းစီစဉ်ထားလဲအကျိုးအပြည့်တွက်ချက်ပြီးပြီလားစဉ်းစားပြီးတော့လက်တွဲပူးပေါင်းကြဖို့တိုက်တွန်းပါရယ်အရင်ဖြည့်ရှင်းခဲ့တဲ့နည်းတွေဟာနှစ်နာလွန်းလိုပါ။အော်မြန်မာပြည်အစိုးရမြန်မာလွှတ်တော်ဒီလူဒီလေဒီရင်နဲ့ဒီအခြေအနေစိတ်ပြတ်မိပါရဲ့
ဒီရေအားဆက်ယုံနဲ့ပတ်သက်ပြီးတော့ဘာဖြစ်လို့အစိုးရကိုထင်သာမြင်သာရှိအောင်တင်ပြမှုတွေမဖြစ်တာပါလဲဆိုပြီးတော့ဒီတော့ရှင်မေးခွန်းထုတ်လာတာဖြစ်ပါတယ်အဲ့ဒီတော့ရှင်နေကျမတို့ VOE ကထုတ်လွှင့်တဲ့သတင်းတွေနောက်ပြီးသတင်းတင်ပြပုံနဲ့ပတ်သက်ပြီးတော့သူတို့သိကျင်တာကိုမေးလာကြတဲ့အထက်မှာကိုထိုက်ဆိုတဲ့တော်ရရှင်ကတော့ဒီကျမတို့သတင်းတွေတိဖြတ်တင်ပြပုံနဲ့ပတ်သက်ပြီးတော့အခုလိုမေးလာပါတယ်ရှင်
။ဒီနေ့မနေ့ VOE American တန်ကသတင်းကြေညာချက်တွေနဲ့ပတ်သက်ပြီးတော့အမေးဖြေတွေလုပ်သွားတာနားထောင်လိုက်ရပါတယ်။နောက်ဆုံးနှစ်ချုပ်သဘောကတော့ရတဲ့သတင်းကိုရတဲ့အတိုင်းတင်ပေးတာပါလို့ပြောချင်တဲ့သဘောတွေ့ရပါတယ်။ဒါဆိုရင်တော့ကြေညာတဲ့သူတွေမှာအပြစ်မရှိပဲသတင်းပေးပို့သူမှာတာဝန်ရှိလာပါတယ်။သတင်းပေးပို့သူကတော့ဘလောက်ဖြောက်မှတ်တယ်လဲဘက်လိုက်မှုကင်းလိမ့်မယ်လို့ယုံကြည်ပါသလားဗျာတမတမတ်ကြကြဘက်မလိုက်ပဲလွှင့်ထုတ်တဲ့သတင်းကိုကြိုးဆိုပေမဲ့တမတမတ်မကြတဲ့သတင်းကိုတော့ဘသူမှကြိုက်ကြမှာမဟုတ်ပါဘူးသူတကာလိုရိုင်းပြတဲ့ဇာတ်တွေမတုံးလို့ပေမဲ့မျှတမှန်ကန်သောသတင်းများကိုစီစစ်ဖော်ပြနိုင်ပါစေလို့ဆန္ဒပြုလိုက်ပါတယ်
ဟုတ်ကဲ့ပါဒီတော်ရရှင်ကဒီမှာရရတဲ့တည်င်းအတိုင်းပဲတင်ပေးတာပါဆိုရဲသဘောကိုအတိတ်ပဲကောက်တာလွဲပုံရပါတယ်เนาะဒီမှာရရှိတဲ့တည်င်းကိုတင်ပေးတယ်ဆိုတာကသူများပြောတဲ့တည်င်းကိုအဲ့ရတဲ့အတိုင်းတင်ပေးတယ်လို့ဆိုလိုတာမဟုတ်ပါဘူးရရှိတဲ့တည်င်းဆိုတာကတော့ဖြစ်ပေါ်ပြီးတော့ကျမတို့ဒီအဲ့တည်င်းနဲ့စုံစမ်းလို့ရရင်စုံစမ်းလို့ရသမျှတည်င်းကိုအနေထားအမှန်အတိုင်းတင်ပေးတ ဒီတော့ရှင်မေးလာတဲ့ကိစ္စနဲ့ပတ်သက်ပြီးပိုပရိုရှင်းလင်းအောင်ဆိုရင်တော့ကျမတို့ဒီ VOA မြန်မာပိုင်းရဲ့နေစဉ်ဟိုတိဖြတ်အက်ဒီတာတယောက်ဖြစ်တဲ့ကိုတာညွန့်ဦးကဒီသတင်းတွေမှန်ကန်မှုရှိမရှိဘလို့စဉ်းစားဆုံးဖြတ်ရလဲဆိုတော့အပေါ်မှာရှင်းပြထားတာကိုတစ်ချက်လောက်နားထောင်ကြည့်လိုက်ပါဦးနော်သူပြောထားတာနားထောင်ပြီးသွားရင်တော့ပိုပရိုရှင်းသွားမယ်ထင်ပါတယ်
ကျွန်တော်တို့ရဲ့သတင်းတောက်တွေဆိုတာကသတင်းပညာပိုင်းရောကျွမ်းပိုင်းရပါစိတ်ချယုံကြည်ရသူတွေကိုရွေးချယ်ခန့်ထားတာပါဒါကပထမချက်ပါနောက်ချက်ကဒီသတင်းပုတ်ထွက်လာဖို့ဆိုတာအချိန်ရောလူပါပေးရပါတယ်သတင်းတောက်ကဒီသတင်းရှိနေပြီဆိုတာနဲ့ကျွန်တော်တို့စီကိုလှမ်းပြီးတော့ဆက်သွယ်ပြောတယ်သူတူးတဲ့လောက်တာမဟုတ်ပါဘူးဒီသတင်းဟုတ်မဟုတ်သတင်းတောက်ကရောဒီဘက်ကအေဒါရောကအနေဆုံးဒီမတူတဲ့သတင ာလဲဘသူကပြောတာလဲဆိုပြီးတော့အတိအကျယဉ်ညွတ်ပြီးတော့သုံးပါတယ်။သတင်းသဘောကိုတမာတမတ်ကြောက်အောင်လို့မျှတအောင်လို့ဘတ်အားလုံးအမြင်တွေကိုဖော်ပြနိုင်အောင်လို့ကျွန်တော်တို့အများအားကြိုးစားပါတယ်။ခုနကပြောသလိုပဲ3မိနစ်စာသတင်းသဘောကိုထုတ်လင်းဖို့ဆိုတာကျွန်တော်တို့နိုင်နဲ့ချိန်ယူပြီးတော့လူတွေကိုဆက်သွယ်ရတယ်အချင်းချင်းအပြန်အလှန်ဆက်သွယ်ရတယ်လွယ်လွယ်လေးနဲ့ချရေးပြီးတော့လွှင့်ထုတ်လိုက်တာမဟုတ်ပါဘူးဗျ
။ Okay ဒါကတော့ VOA မြန်မာပိုင်းရဲ့ဒီဖြတ် editor ဖြစ်တဲ့ကိုသားညွန့်ဦးကဒီတင်းကျမတို့တင်းတွေကိုမှန်ကန်မှုရှိအောင်ဘလို့စီစစ်ပြီးတော့တိဖြတ်တင်ပြလဲဆိုတော့အခြေအနေကိုရှင်းပြသွားတာပါအခုလိုမျိုးသိကျင်တဲ့အကြောင်းအရာကိုပုံဝင်လင်းလင်းစာရေးပြီးတော့မေးတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီအကြောင်းအရာကိုပဲစိတ်ထဲမှာမတင်မကြဖြစ်နေတဲ့သူတွေလည်းကျမတို့အခုလိုနှစ်ဖက်ပြောလိုက်ကြတော့ရှင်းသွားတယ်လို့ယူဆမိပါတယ်နော်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာတည်တချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။တော့ဒေတောင်းလာတဲ့တော်ရရှင်တယောက်တောင်းထားတဲ့မြန်မာသချင်းလေးနဲ့ထုတ်လွှင့်ပြီးဖြောပြပေးခြင်းပါတယ်။သူကကြောက်တကားမျိုးကဇေယျမျိုးသူအတွက်ပါဆိုပြီးတောင်းလာတာပါ Facebook ပေါ်ကမာလာဝင်းဆိုတဲ့တော်ရရှင်ပါရှင်။သူကမေဆွီတီဆိုထားတဲ့မောင်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါတဲ့။ဟုတ်ကဲ့ပါသိကုနာထောင်လို့ကောင်းတဲ့သချင်းလေးပါနော်။မမာလာဝင်းကိုဇေယျမျိုးသူအတွက်တောင်းဆိုထားတဲ့သချင်းလေးကိုတော်ရရှင်နဲ့အားလုံးနဲ့နှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။မေဆွီရဲ့မောင်ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော်
။မောင်အများပြောတဲ့သွေးခွဲစကားတွေလို့မောင်အသေးလေးကဆွေးမြေးပြီးယုံရင်မောင်တဖြည်းဖြည်းနဲ့ဝေးကြရမယ်လို့မောင်နောက်တန်းရချီချင်မဲဆိုYou need
ဆယ်စုနှစ်ပေါင်းများစွာကြာပြီမဲ့အခုချိန်ထိနားရမှာနားထောင်လို့ကောင်းတဲ့တခြင်းလေးပါပဲနော်မေဆွေတီဆိုထားတဲ့မောင်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေလည်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာနောက်ပြီးတော့ Facebook အစာမျက်နှာတို့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။တွေ့တွေ့ပြီးဝမ်းနည်းလို့လာရဲ့
မေတ္တာကြောတင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနှားဆင်ခဲ့ရတာပါအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်သွားပါမယ်တငယ်မဒိန်ပြဿနာဘယ်လိုအဖြေရှာမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးထားပါတယ် VOA မိုင်းအင်ဂျင်နီယာကကုညီတင်ဆက်ထားတာပ
ါပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံမြို့ကြီးမြို့ငယ်တချို့မှာတက်ငယ်မရေမှုသေတံပေးရေးတောင်းဆိုတဲ့လှုပ်ရှားမှုတွေလုပ်ကြပါတယ်။ဆွေးနွေးပွဲဟော်ပြောပွဲတွေလုပ်တာလက်ကမ်းစာဆောင်တွေဖြန့်ဝေတာသေတံပေးရေးဥပဒေပြဋ္ဌာန်းပေးဖို့လက်မှတ်တွေစုဆောင်းကောက်ခံတာစတာတွေလုပ်ခဲ့ကြပါတယ်။နောက်ဆက်တွဲအနေနဲ့တက်ငယ်မရေမှုကျူးလွန်သူတွေကိုသေတံအထိချမှတ်နိုင်ရေးအထူးဥပဒေတရားပြဋ္ဌာန်းပေးဖို့အစိုးရကိုတိုက်တွန်းကြောင်းအဆိုတရပြည်သူ့လွှတ်တော်အတွင်းတင်ဆွေးနွေးရသည့်အထိဖြစ်ခဲ့ပါတယ်။အဆိုကိုထောက်ခံတဲ့ဘက်နဲ့ကန့်ကွက်တဲ့ဘက်နှစ်ဖက်အခြေတင်ဆွေးနွေးကြပြီးနောက်ဆုံးမဲခွဲဆုံးဖြတ်ကြပါတယ်။ကံမကောင်းအကြောင်းမလှစွာပဲအဆိုကိုထောက်ခံသူ148၊ကန့်ကွက်သူ228မဲနဲ့အဆိုရှုံးနေပြီးမှတ်တမ်းတင်တဲ့အဆင့်လောက်နဲ့ပဲထားခဲ့ကြရပါတယ်။မြန်မာနိုင်ငံမှာမဒိမှုတက်ငယ်မဒိမှုဖြစ်ပွားနေတာဘယ်အခြေအနေဆိုင်နေပြီလဲ။ဘလို့ကင်တွယ်ဖြေရှင်းနိုင်မလဲဆိုတာကုရပလေးလာသုံးသပ်တင်ပြသွားပါမယ်
။ပထမအဆင့်ကြည့်ဖို့လိုတာကမြန်မာနိုင်ငံမှာမဒိမှုဖြစ်ပွားနှုန်းမြင့်လာနေသလားတက်ငယ်မဒိမ့်မှုရောပိုးပြီးများလာနေသလားဆိုတာပါတိတိဝင်ကြီးဌာနရဲ့ဖော်ပြချက်အရမြန်မာနိုင်ငံတဝန်း2016ခုနှစ်မှာမဒိမ့်မှု1100ဖြစ်ခဲ့ပြီး2019ခုနှစ်မှာ1405မှုဖြစ်ပါတယ်ဒါဟာတစ်နှစ်အတွင်းမဒိမ့်မှု1300ခန့်နှုန်းလောက်တိုးလာတာမို့အတော်လေးကိုစိုးရိမ်စရာကောင်းပါတယ်ရဲတပ်ဖွဲ့ရဲ့သတ်မှတ်ချက်အရမဒိမ့်မှုဆိုတာလူတက်မှုပြန်ပေးဆွဲမှုတပြားတိုက်မှုတို့လိုအမှုကြီး10မျိုးစီးရင်ဝင်ဖြစ်တာမို့လက်ရှိမြန်မာနိုင်ငံအမှုကြီး10မျိုးထဲမှာမဒိမ့်မှုကအများဆုံးဖြစ်နေတယ်လို့တောင်ပြောလို့ရပါတယ်ဒါကလည်းမကောင်းတဲ့ကိစ္စပါအလားတူ2016ခုနှစ်မှာတက်ငယ်မဒိန်း681မှုဖြစ်ပွားရာကနေ2019ခုနှစ်မှာ698မှုဖြစ်လာတာမို့ဒါဟာလဲ73ရာခိုင်နှုန်းကျော်မြင့်တက်လာတဲ့သဘောပါပဲ။စီးရင်အရာတရက်မှာမိန်းကလေး4ယောက်နှုန်းမဒိန်းကျင့်ခံနေရပြီးမဒိန်းမှု3မှုမှာ2မှုဟာ16နှစ်မပြည့်သေးတဲ့ကလေးနဲ့မိန်းကလေးငယ်တွေဖြစ်နေတာကလဲအတော်လေးကိုအကြီးတန်းအယုတ်ဆိုးစေပါတယ်။တကယ်တော့ဒီကိန်းကနေဖော်ပြချက်တွေဟာမဒိမ့်မှုကိစ္စတက်ငယ်မဒိမ့်မှုကိစ္စပြည်သူတွေကြားပြောနေဆိုနေဝေဖန်နေကြတဲ့ကြားထဲမှာကိုပဲတစ်နေ့တစ်ခြားမြင့်တက်လာနေတာမျိုးပါဒီထဲမှာမဒိမ့်မှုဖြစ်ပြီးကမှသက်ဆိုင်ရာအာဏာပိုင်တွေဘက်ကကြားဝင်ဆေးဆက်ညှိနှိုင်းပေးရင်းရော်ကြေးလောက်နဲ့ကြေအေးပေးလိုက်ကြတဲ့အမှုခင်းစည်ရင်းစရာအချက်လက်တွေမပါသေးပါဘူးဒါကြောင့်လဲပြည်သူတွေတက်ကြွလှုပ်ရှားသူတွေဟာမဒိမ့်မှုနဲ့တက်ငယ်မဒိမ့်မှုစန့်ကျင်ရေးကျူးလွန်သူတွေကိုတည်တံပေးနိုင်တဲ့ဥပဒေပြဋ္ဌာန်းပေးရေးဆန္ဒပြပွဲတွေလုပ်လက်မှတ်ထိုးပွဲတွေလုပ်ရင်းနောက်ဆုံးလွှတ်တော်တွင်အဆိုတင်တဲ့အဆင့်ထိရောက်သွားရတာပ
ါတက်ငယ်မတဲမှုကျူးလွန်သူတွေကိုတည်တံချမှတ်နိုင်တဲ့အထိအေးအေးယူနိုင်မဲ့အထူးဥပဒေရေးဆွဲပြဋ္ဌာန်းပေးရေးအဆိုကိုပြည်သူ့လွှတ်တော်အတွင်းတင်သွင်းသူကတော့ရသေးတော်အမတ်ဒေါခင်စောဝေဖြစ်ပါတယ်သူကခုနောက်ပိုင်းတက်ငယ်မတဲမှုဖြစ်ပွားတာတွေစိတ်လာတဲ့ဖခင်ရင်ကသမီးရင်ကိုကျူးလွန်တာမျိုးရှိလာရုံမကမရင်ချင်းခံရတဲ့ကလေးတွေအရွယ်ဟာဆယ်ကျော်သက်တွေမကတော့ပဲဥမေမေစာမမြောက်အသက်2နှစ်3နှစ်အရွယ်ထိဖြစ်လာတာကလည်းစိုးရင်စရာကောင်းတယ်ဒါကြောင့်သေတံလိုထိရောက်တဲ့ပြစ်ဒဏ်ချမှတ်သင့်တယ်လို့ဆိုပါတယ်အဆိုကိုကန့်ကွက်သူတွေဘက်ကတော့မရင်မှုဆိုရင်ထောင်ဒဏ်10နှစ်ကနေအနှစ်20အထိချနိုင်တယ်လို့ငွေဒဏ်မှာချနိုင်တဲ့အကြောင်းမရင်လူသတ်မှုဆိုရင်တော့သေတံချမှတ်ခံရမှာဖြစ်ကြောင်းပြောဆိုဆွေးနွေးကြပါတယ်တငယ်မရေမှုကျူးလွန်တဲ့သူကိုသေတံပေးဖို့ဥပဒေတရားပြဋ္ဌာန်းရေးဆောင်ရွက်ရမှာကျူးလွန်သူဟာသေတံကြားခံရမှာဖြစ်တာကြောင့်အဓိကသက်သေဖြစ်တဲ့ကျူးလွန်ခံရသူကိုသက်သေဖျောက်ဖျက်တဲ့အနေနဲ့ တပ်ဖြတ်တာမျိုးတွေပုံမူဖြစ်ပေါ်လာနိုင်တာကိုလည်းထဲ့သွင်းစဉ်းစားသင့်တယ်လို့ပြည်တော်စုတရားလွှတ်တော်ချုပ်တရားသူကြီးဦးမျိုးတင့်ကလည်းလွှတ်တော်တွေဆွေးနွေးမှုမှာအကြံပြုပြောကြားပါတယ်
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကတော့လူဖွဲ့စည်းတဲ့မှာလူချင်းဝင်တဲ့အညီအပြန်အလှန်ပြုမှုဆက်ဆံနိုင်ဖို့အခြားနည်းလမ်းဖြစ်တဲ့လူမှုရေးအနေနဲ့ကြိုတင်ထိန်းချုပ်တာမရိမှုဖြစ်ပွားနိုင်တဲ့အခြေအနေတွေကိုကြိုတင်ရှော့ချတာတွေမျှတစွာဆောင်ရွက်ပေးနိုင်မှမရိမှုကျွလွန်တာတွေကိုရော့ကြအောင်ဆောင်ရွက်နိုင်မှာဖြစ်တယ်လို့ဆိုပါတယ်ဒီလိုအခြေတင်ဆွေးနွေးပြီးမှအဆိုရှုံးနိမ့်ခဲ့တာပါဒီနေရာမှာလူကယ်ပြန်ဒုဝင်ကြီးဦးစိုးအောင်တင်ပြတာတွေကိုတော့အလေးနက်ထားစဉ်းစားကြရမှာပါလက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့မရိမှုတက်ငယ်မရိမှုတွေနဲ့ပတ်သက်ရင်မဖြစ်ပွားအောင်ကြိုတင်ကာကွယ်တာမျိုးကလည်းဖြစ်ပွားပြီးမှထိထိရောက်ရောက်အရေးယူတာမျိုးနှီးတူအလွန်အရေးကြီးပါတယ်ဒီအတွက်ဘလို့ကာကွယ်တားဆီးမှုတွေလုပ်နိုင်မလဲစဉ်းစားတွက်ဆကြရပါမယ်မရိမှုနဲ့တက်ငယ်မရိမှုဖြစ်ပွားတာတွေနဲ့ပတ်သက်ရင်ကျူးလွန်သူတွေကဘာကြောင့်ကျူးလွန်ကြသလဲဘယ်အခြေအနေမျိုးမှာကျူးလွန်ကြသလဲကျူးလွန်ခံရသူနဲ့လူတိုင်းဝိုင်းကအဲ့ဒီလိုအခြေအနေမျိုးကိုဘာကြောင့်မတားဆီးမကာကွယ်နိုင်ရသလဲဆိုတာအရင်လေ့လာဆန်းစစ်ကြည့်ရမှာပါပြည်ထောင်ဝင်ကြီးဌာနဘက်ကတော့တက်ငယ်မရိမှုကျူးလွန်တာနဲ့ပတ်သက်ပြီးခံစားလို့အရမ်းမှုစိတ်ကြွစေးတုံဆွဲလို့ကလေးငယ်တွေပင်ကိုအားနေတာကိုအခွင့်ကောင်းယူလို့ရလို့လိင်နဲ့ပတ်သက်တဲ့ဓာတ်ပုံနဲ့ရုပ်ရှင်တွေကြည့်မိလို့လူမှုပတ်ဝန်းကျင်နဲ့တရားဥပဒေဗဟုသုတအသိဉာဏ်နဲ့ပါလို့ဆိုပြီးသုံးသပ်ထားပါတယ်။အသက်16နှစ်အထက်မိန်းကလေးတွေမရင်းချင်းခံရတာနဲ့ပတ်သက်ပြီးမိန်းကလေးတွေကိုယ်တိုင်အရက်သေးစားတောက်စားတဲ့အချက်ကိုထိတ်ဆုံးမှဖော်ပြထားပါတယ်။ကျန်တာတွေကတော့ကမရာကစိတ်ကြွဆေးတွေလွယ်လင့်တကူဝယ်လို့ရနေတာညဉ့်ညမ်းတပ်ပုံနဲ့ဗီဒီယိုတွေကိုအလွယ်တကူကြည့်လာနိုင်တာမိခင်နဲ့ဖခင်အတူနေတာကိုတွေ့ပြီးအတုခိုးတာလင်ပါမရပါသားသမီးတွေကိုအုတ်ထိမ့်မှုညံဖျင်းတာစတဲ့အချက်တွေဖော်ပြထားပါတယ
်ပုံမလင်းလင်းပြောရရင်ပြည်ထရေးဝန်ကြီးဌာနရဲ့သုံးသပ်ချက်တွေဟာစနစ်တကျသုတေသနလုပ်ထားတာမဟုတ်လို့အပြည့်အဝယုံကြည်စိတ်ချလို့မရနိုင်ပါဘူးဒီအတွက်လွတ်လပ်တဲ့အဖွဲ့အစည်းတွေလိုမျိုးကဖြစ်ပွားခဲ့တဲ့မှုကင်းတွေကိုအခြေခံပြီးစနစ်တကျသုတေသနလုပ်သင့်ပါတယ်။ဒါကိုပြည်ထရေးဝန်ကြီးဌာနဘက်ကလည်းခွင့်ပြုအကူအညီပေးသင့်ပါတယ်။အဲ့ဒီသုတေသနရလထွက်ပေါ်လာမှသာအသိပညာပေးတာမျိုးလိုကာကွယ်တာမျိုးလိုနောက်ထပ်ဘာတွေဆက်လုပ်မလဲဆိုတဲ့စီမံချက်မျိုးစနစ်တကျရေးဆွဲအကောင့်ထဲဖော်သင့်ပါတယ်။ဒီလိုအကောင့်ထဲဖော်ခြင်းဟာတက်ငယ်မရေမှုကျူးလွန်သူတွေကိုသေတံပေးဖို့ဥပဒေပြဋ္ဌာန်းတာထက်ပိုပြီးထိရောက်မှုရှိနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ပြီးမှာတော့အခုတခါကမ္ဘာဒေါ်လာထူးခြားစံပြသတင်းများအစီအစဉ်အလှည့်ရောက်လာပါပြီ။ကိုညင်းညာနဲ့မတ်ဤတန်စင်တို့ကပြောပြမှာပ
ါ။ဝါတာလူးစစ်ပွဲမှာပြင်သစ်အီဂရစ်နပိုလီယံဆောင်းခဲ့တယ်လို့ဆိုရဲထိတ်ချွန်နှစ်ခုပါတဲ့စစ်အုပ်ထုပ်တစ်လုံးကိုဒေါ်လာ၄သိန်းကျော်နဲ့လေးလံတင်ရောင်းချခဲ့ပါတယ်။ဒေါ်လာ5000လောက်ပဲတန်ဖိုးရမယ်လို့ခန့်မှန်းထားတဲ့ဒီအုပ်ထုပ်ကိုအခုလိုဈေးအမြင့်ကြီးပေးဝယ်သွားတဲ့အတွက်ပြင်သစ်အီဂရစ်နဲ့ပတ်သက်တဲ့ရှင်းဟောင်းပစ္စည်းတွေကိုလူတွေစိတ်ဝင်စားဖို့ရှိနေတာကိုပြသလိုက်တာလည်းဖြစ်ပါတယ်။နပိုလီယံဟာဒီပီခုံးအုပ်ထုပ်ကိုတခြားလူတွေလိုအချို့နှစ်ဖက်ကိုအရှိနေတော့မှမထားပဲနဲ့ဘေးဒဏ်ဝတ်တဲ့အတွက်သူ့ကိုစစ်မြေပြင်မှာအလွယ်တကူသတိထားမိစေတာပါ။ဘယ်သူဝယ်တယ်လဲဆိုတာကိုတော့မသိရပါဘူး။သူအာဏာရတဲ့15နှစ်အတွင်းဝတ်ဆင်ခဲ့တယ်လို့ယုံကြည်ရတဲ့ဒီအုတ်ထုပ်အလုံး120ထဲမှာဒီအုတ်ထုပ်ပါဝင်တယ်လို့ယူဆရပြီးတော့တိကျသေးကြတဲ့အထောက်အထားတော့မရှိပါဘူးပြင်သစ်အုတ်ထုပ်ထုတ်လုပ်သူပော့ပက်ကအများစုကိုချုပ်လုပ်ခဲ့တာဖြစ်ပြီးတော့ဒီထဲမှာရှိတဲ့ဒစိမ့်ကိုနပိုလီယံကမကြိုက်တဲ့အတွက်ခွာထုတ်လို့ရှိတယ်လို့လေးလံတဲ့ရောင်းချသူကပြောပါတယ်အခုဒီအုတ်ထုပ်ကတော့1815ခုနှစ်ဝါတာလူးစစ်ပွဲအပြီးမှာစစ်နိုင်တဲ့ထိမ့်မဲ့အဖြစ်ပူကြီးတယောက်ကယူဆောင်ပိုင်ဆိုင်ခဲ့တယ်ဆိုတဲ့မှတ်တမ်းတော့အတည်ပြုနိုင်ခဲ့ပါတယ်မိသားစုကအစဉ်ဆက်ထိမ့်သိမ်းစောင့်ရှောက်ခဲ့ပြီးတော့ပြီးခဲ့တဲ့ရာစုနှစ်အကုန်မှာပြင်သစ်လူမျိုးစုဆောင်းသူတယောက်ကိုရောင်းခဲ့တာလည်းဖြစ်ပါတယ်
UK နိုင်ငံလန်ဒန်မြို့ကဟိုက်ပတ်ဘန်းညံကြီးတဲကရေကန်ထဲမှာခေဟောင်းအီဂျစ်ဂူတင်းကျိုင်းပုံစံတူတစ်ခုရောက်နေပါတယ်။မီတာ20အမြင့်ရှိတဲ့ဂူတင်းကျိုင်းဟာပိရမစ်တွေလိုထိပ်ပိုင်းအချွန်မဟုတ်ဘဲနဲ့ထိပ်မှာပြတ်နေသလိုအပြားပုံစံမျိုးလှုပ်ထားတာပါ။ဒေါင်လိုက်မျက်နှာပြင်နှစ်ခုနဲ့အဆောင်မျက်နှာပြင်နှစ်ခုပါရှိပြီးတော့အနီအဖြူနဲ့ခရမ်းနုရောင်တွေတုပ်လိမ့်ထားတဲ့ရေတိုင်ကြီးတွေနဲ့လှုပ်ထားပြီးတော့ဒီအမှုပညာလက်ရာကိုဘူလ်ဂေးရီးယားမှာမွေးဖွားတဲ့အမှုပညာရှင်ခရစ်စတိုကဖန်တီးခဲ့တာပါ။ဘာအတွက်ကြောင့်ဆိုတာမပြောဘဲနဲ့အမှုပညာကိုဒီတိုင်းခန်းစားဖို့ပဲလို့သူကပြောပါတယ်အလျားမီတာ60ရှိပြီးအနံကတော့မီတာ30ရှိတဲ့ဒီတိုင်းကြီးအဆောက်အုံကြီးကိုဧပြီလခဲကစတင်ဆောက်လုပ်ခဲ့တာပါ55ဂါလန်ဆန်စီတိုင်းကြီးတွေကိုတုံးထားပြီးတော့ မျောမတော်အောင်ကြောက်စူးတွေနဲ့လည်းချိန်ထားပါဗျ။ဖွင့်ပွဲအခမ်းအနားကို Serpentine Gallery ဥက္ကဋ္ဌဖြစ်တဲ့နယူးယောက်မြို့တော်ဝန်ဟောင်း Michael Bloomberg လည်းတက်ရောက်ခဲ့ပါဗျ။
ဗဇာနိုင်ငံမှာကမ္ဘာဖလားဘလုံးပွဲကျင်းပနေတဲ့အချိန်တည်းမှာပဲ19ရာစုစစ်ဗိုလ်ချုပ်ကြီးတွေရဲ့ဝတ်ဆောင်ကိုဝတ်ဆင်ထားတဲ့နာမည်ကြီးဘလုံးသမားကြီးတွေရဲ့ပုံတူပကြီကားတွေကိုနိုင်ငံရဲ့အနောက်မြောက်ပိုင်းမှာရှိတဲ့ Saint Petersburg မြို့ကအနုပညာအကယ်ဒမီကျောင်းမှာပြသနေပါတယ်။ခန္ဓာဝေဘလုံးသမား40လောက်ပါဝင်ပြီးတော့ Ronaldo, Messi, Ibrahimovic နဲ့ George Best, Maradona, Totti တို့လိုဘလုံးကြော်မော်တွေလည်းပါဝင်ပါတယ်။ဒီပကြီတွေအားလုံးကိုလက်နဲ့ရေးဆွဲထားတာမဟုတ်ဘဲနဲ့ Digital ပကြီရေးဆွဲတဲ့နည်းနဲ့လုပ်ထားတာပါလို့ပုံတွေကိုဖန်တီးသူအီတလီအနုပညာရှင် Fabrizio Birimbelli ကပြောပါတယ်။သူကိုယ်တိုင်လည်း AS Roma ဘလုံးအသင်းကိုအားပေးသူဖြစ်ပြီးတော့ဒီပုံတွေကိုဘလုံးအားပေးရပြည်သက်တွေသဘောကျစေဖို့ပြီးခဲ့တဲ့3နှစ်လောက်ခရဲကဖန်တီးခဲ့တာလို့သူကပြောပါတယ်။ဒီပကြီကားတွေကို Saint Petersburg မြို့ကပြလိုက်မှာဇူလိုင်လ5ရက်နေ့ထိပြသထားမှလည်းဖြစ်ပါတယ်ရှင်။
ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။လာမယ့်အင်္ဂါည VOA တိုင်းရိုက်လီလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုကြည့်အောင်ပ
ါ။သောတာရှင်များရှင်ပြီးဆုံးသွားတဲ့ NLD ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံအတွင်းမှာအမျိုးသားပြန်လည်တင်မြင့်ရေးနဲ့ငြိမ်းချမ်းရေး2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူတွေရဲ့လူမှုစီးပွားဘဝတိုးတက်မြင့်မားရေးအပါအဝင်2018ကြားပြတ်နဲ့2020အထွေထွေရွေးကောက်ပွဲအောင်နိုင်ရေးစတဲ့ကဏ္ဍစုံကိုဆွေးနွေးခဲ့ကြပြီးတော့အဲ့ဒီလုပ်ငန်းစဉ်တွေအကောင့်ထဲပေါ်တဲ့နေရာမှာတော့ပြည်သူလူထုထိခိုက်နစ်နာမှုအ ਨੇ ဆုံးဖြစ်စေတဲ့နိုင်ငံရေးနည်းလမ်းကိုရွေးချယ်ဆောင်ရွက်သွားမယ်လို့ညီလာခံအပီးသတင်းစာရှင်းလင်းပွဲမှာပါတီတာဝန်ရှိသူတွေကပြောဆိုသွားပါတယ်ပါတီညီလာခံကချမှတ်ခဲ့တဲ့ရှေ့လုပ်ငန်းစဉ်တွေနဲ့တိုင်းပြည်ရဲ့လိုအပ်ချက်တွေအပေါ်တောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ရုံးဖုန်းနံပါတ်က12392382555လေးဖြစ်ပြီးဆွေးနွေးလိုတဲ့အကြောင်းအရာကို burmese@voanews.com email လိပ်စာကိုလည်းပေးပို့နိုင်ပါတယ် VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရပါတယ်အင်္ဂါနေ့ညတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင
်အင်္ဂါည VOE ရဲ့တိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်ပါတယ် VOE ကနေထုတ်လွှင့်တဲ့မြအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းကောင်းခြင်းနဲ့ဆိုရင်တော့ VOE ကိုအမြန်ဆုံးစာရေးသားနိုင်တာကတော့ email လိပ်စာဖြစ်ပါတယ် burmese@voanews.com ဖြစ်ပါတယ်ခင်ဗျာခုတော့ကြာနေသေးတဲ့အချိန်တော့တွင်သတင်းအကြီးညို့ကိုဒေါခင်မျိုးသက်ပြောပြပေးပါအောင်ဗျာ
အမေရိကန်နိုင်ငံတွင်တရားဝင်ဝင်ရောက်လာသူတွေကိုတရားရုံးအမှုဖွင့်ရင်ဆိုင်တာတွေတရားသူကြီးဆုံးဖြတ်ချက်ချတာတွေမလုပ်ဘဲချက်ချင်းပြန်ပို့ဖို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောပါတယ်ဒီတရားဝင်လာရောက်သူတွေနိုင်ငံတွင်ကျူးကျော်ဝင်ရောက်တာကိုခွင့်မပြုနိုင်ဘူးလို့သူ့ Twitter ကရေးတယ်လို့အခုဖြစ်နေတဲ့စနစ်ကအမေရိကန်ရဲ့ကောင်းမွန်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့တရားဥပဒေစိုးမိုးမှုကိုအလေးစားမှုမရှိဘဲနဲ့စိန်ခေါ်နေတယ်လို့လည်းရေးပါတယ်စင်ကာပူမှာဂျူနာ၁၂ရက်နေ့ကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားသမိုင်းဝင်ထိပ်တီးဆွေးနွေးပွဲအတွက်ကုန်ကျငွေကအမေရိကန်ဒေါ်လာ12သန်းရှိပတယ်လို့စင်ကာပူအစိုးရကတနင်္လာနေ့မှာသတင်းထုတ်ပြန်ပါတယ်ကုန်ကျစရိတ်အများစုကအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့အတွက်လုံခြုံရေးမှာတုံ့ပြန်တာလို့စင်ကာပူဝန်ကြီးချုပ်ကပြောပါတယ်အီဂျစ်နိုင်ငံကနိုင်ငံရဲ့အရေးပေါ်အခြေအနေကြီးညာချက်ကိုနောက်ထပ်တက်တန်း3လထပ်ပြီးတိုးလိုက်ပါတယ်အီဂျစ်သမ္မတအဗ်ဒယ်ဖတ်တာ LCC ကသူ့ရဲ့ဒီလိုတက်တန်းတိုးမဲ့ဆုံးဖြတ်ချက်ကိုတနင်္လာနေ့မှာထုတ်ပြန်ခဲ့တာဖြစ်ပြီးဒါကိုအီဂျစ်ဖလွတ်တော်ကလည်း9ရက်အတွင်းအတည်ပြုပေးရမှာဖြစ်ပါတယ်တနင်္လာနေ့ကမ္ဘာဖလားပွဲစဉ်တွေမှာနာမည်ကြီးအင်္ဂလန်အသင်းနဲ့ Latin America Colombia အသင်းတို့အနိုင်ရပါတယ်အုပ်စုကြီးကအင်္ဂလန်နဲ့ပနားမားပွဲမှာအင်္ဂလန်က6ဂိုးတကိုးနဲ့နိုင်ပါတယ်အုပ်စု H ရဲ့ဒုတိယအုပ်စုဒုတိယပွဲစဉ်ဖြစ်တဲ့ဂျပန်နဲ့ဆင်နီဂေါတို့ကတစ်ဖက်2ဂိုးစီနဲ့တည်ကြပြီးပိုလန်နဲ့ကိုလံဘီယာတို့ပွဲမှာကိုလံဘီယာက3ဂိုးဂိုးမရှိနဲ့နိုင်ခဲ့ပါတယ်။အုပ်စုနောက်ဆုံးပွဲစဉ်တွေထဲမှာပထမဆုံးအနေနဲ့မြန်မာဆန္ဒဂျင်းဂျူလာ28ရက်ည8:00ခွဲမှာစပြီးတော့ကစားမှာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းကြီးညွတ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမာဆန်တော်ကြီးမနေ့6:90 လိုင်းနိုမီတာ24 40 51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါ။ တော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.